Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2016ခုနှစ်စက်တင်ဘာလ26ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမဆုမမရှင်
။မင်္ဂလာပါရှင်ကျမခင်မြွှေပါ။ကိုလံဘီယာအစိုးရနဲ့ဒီလက်နက်ကိုင်ဒီတော်လိုင်းရဲ့တပ်ဖွဲ့ FARC တို့အကြားနောက်ဆုံးအဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးမှာဖြစ်ပါတယ်။တခါဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ကအငင်းပွားနေပြီအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့တော့ဂျပန်အစိုးရကဒီကနေ့ပဲတရုတ်ကိုသတိပေးလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဇီကာရောဂါပိုးနောက်ထပ်ကူးစက်မှုပေါင်း3ခုထပ်မံတွေ့ရှိထားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကာသတင်းတွေကိုဦးဝင်းမင်းနဲ့အတူပြပြပေးတော့ပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကအဖွဲ့ဝင်တချို့အရေးယူဖို့အရေးကြီးဆိုဒီကနေ့လွှတ်တော်မှာအတည်ပြုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကြမ်းမာရေးမကောင်ဖြစ်ရတာကဘာကြောင့်ပါလဲ။
ခီးသွန်းတဲ့အချိန်တွေကြိုက်ပြန်ချက်တယ်အပေါ်မှာပြန်မှန်းသွားတယ်နံပါတ်1ချက်ကအဲအစားတော့မှန်တော့အစာရင်ရောင်းတယ်ပေါ့နံပါတ်3ချက်ကတော့အဲကွန်ပျူတာ
ရန်ကုန်ကသူမရဲ့နေအိမ်မှာအနားယူနေတဲ့တည်င်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်ငင်းညာရေးဖော်ဆောင်နေမှုမှာအပြည့်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေပါဝင်နိုင်ရေးနောက်ဆုံးအခြေအနေရှမ်းလူမှုအဖွဲ့အစည်းကဒီတန်ရင်းမြေပေါ်ရေကာတာစီမံကိန်းကိုကန့်ကွက်လိုက်တဲ့တည်င်းစတဲ့နောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းမှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဦးဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ကိုလံဘီယာဆိုးရနဲ့ကိုလံဘီယာလက်နက်ကိုင်တော်လိုင်းရေးတပ်ဖွဲ့ FARC တို့အကြားနောက်ဆုံးအဆင့်ငင်းငင်းကြီးသဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးတော့မှာဖြစ်လို့ကမ္ဘာနောက်ချမ်းမှာနှစ်အရှိကြာဆုံးဖြစ်နေတဲ့တော်လန်ပုံကံမှုတွေနဲ့ပြည်တွင်းစစ်အဆုံးတန်နိုင်တော့မှာဖြစ်ပါတယ်။အမေရိကန်အကြီးအကဲဆိုးရအရာရှိတူကတော့အခုချုပ်ဆိုမဲ့သဘောတူညီချက်ဟာကျူးဘားနဲ့ဆိုဗီယက်အထွေးခေါ်တွေကိုအားကျပြီးကမ္ဘာနောက်ချမ်းဒေသမှာဒီမိုကရက်တစ်အဖွဲ့အစည်းတွေကိုဆန့်ကျင်လာခဲ့တဲ့တော်လန်ပုံကံမှုတွေအဆုံးတန်နိုင်မှာဖြစ်တယ်လို့ပြောပါတယ်။တရားမဝင်ကုကိန်းထုတ်လုပ်မှုတွေကနေရလာတဲ့ငွေတွေနဲ့လဲပတ်နေတဲ့ FARC သဘုံအဖွဲ့နဲ့ကိုလံဘီယာအစိုးရကြားလက်နက်ကိုင်ပြပခါတွေကြောင့်ကိုလံဘီယာနိုင်ငံမှာလူပေါင်း2,000ကျော်တိတ်ဆုံးခဲ့ရပြီးဖြစ်တယ်လို့ငါးသန်းထက်မနည်းလဲအိုးအိမ်မဲခဲ့ရတာပါဒီကနေ့ငင်းငယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးမဲ့အခမ်းအနားကိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီအပါအဝင်အစိုးရအကြီးအကဲ16ဦးနဲ့နိုင်ငံသားရေးဝန်ကြီးနှစ်တာစင်တက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်အခမ်းအနားကိုတော့ဒီ16ရာစုနှစ်ကစတင်တည်ထောင်ခဲ့တဲ့ကာရီဗီယံစစ်ကမ်းမြို့ကာရာတေဟက်ဒါဟဲနာမှာရှိတဲ့ convention center မှာကျင်းပမှာပါအခုသဘောတူညီချက်ကိုတော့အောက်တိုဘာလ2ရက်နေ့ကျင်းပမယ်နိုင်ငံလုံးဆိုင်ရာလူမှုဆန္ဒခရီးဝဲကနေအတည်ပြုပေးရအောင်ပါပါရှင
်အမေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဟာသူတို့ရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲမတိုင်ခင်တရက်လိုမိနစ်တနည်းနည်းနေကပဲ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့တီးခြားစီတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံမှုတွေဟာတီးတန့်တွေ့ဆုံမှုတွေဖြစ်ပေမဲ့လည်းဒီဆွေးနွေးမှုတွေအကြောင်းကိုတော့ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်သမ္မတလောက်နှစ်ဦးစလုံးရဲ့မဲဆွယ်စည်းရုံးအဖွဲ့တွေကကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ခိုင်မာအားကောင်းပြီးလုံခြုံမှုရှိတဲ့အစ္စရေးနိုင်ငံဖြစ်ဖို့အရေးကြီးတဲ့အကြောင်းမစ္စစ်ကလင်တန်ကအလေးပေးပြောထားပြီးကုလသမဂ္ဂဒါမှမဟုတ်တခြားအပြင်လူတွေကလှုပ်ဆောင်တာမဟုတ်ပဲအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်ဓာတ်ရိုက်ညှိနှိုင်းဆွေးနွေးမှုကနေဓာတ်ရိုက်ထွက်ပေါ်လာမဲ့နှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးအဖြေကိုဆက်ပြီးအခိုင်အမာထောက်ခံသွားမယ်လို့ဆိုပါတယ်။မစ္စတာနာတန်ယာဟုအပြင်းထန်ကန့်ကွက်ထားတဲ့အီရန်ဆိုးရနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုဆက်ပြီးတွန်းအားပေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟောက်ကလင်တန်ကဆိုပါတယ်မစ္စတာထရမ့်အနေနဲ့မစ္စတာနက်တန်ယာဟုနဲ့တွေ့ဆုံမှုအတွင်မှာတော့အစ္စရေးနိုင်ငံရဲ့နေဆက်လုံခြုံရေးအတွက်အကာအရန်ချန်စီယိုတွေအကြောင်းချိန်ပေးပြီးအကြာကြီးပြောခဲ့တယ်လို့ထရမ့်ရဲ့မဲဆွယ်စည်းရုံးအဖွဲ့ကထုတ်ပြန်ထားပါတယ်ဒီနေဆက်ချန်စီယိုတွေဟာမစ္စတာထရမ့်မကြာခဏပြောလို့ရှိတဲ့အမေရိကန်နဲ့မက္ကဆီကိုနေဆက်မှာတတိုင်းကြီးတိဆောက်သွားဖို့ပြောတဲ့အခါတုံးတဲ့ဥပမာတစ်ခုဖြစ်ပါတယ်ခင်ဗျာ
စီးရီးယားပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံရေးအရာအဖြေရှာဖို့မျှော်လင့်ချက်ဆက်ရှိနေဆဲဖြစ်ပေမဲ့ကုလသမဂ္ဂမှာအမေရိကန်နဲ့ဗြိတိန်အထူးကိုယ်စားလှယ်တွေရဲ့ထုတ်ပြန်ချက်တွေဟာဒီလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့ရုရှားဆိုရကပြောဆိုလိုက်ပါတယ်။အကြမ်းဖက်သမားတွေဟာအပြစ်ခံရစဲကြီးကိုအတုံးချပြီးအင်အားပြန်လဲစုစည်းတာတိစောက်တာတွေလုပ်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကဒီကနေ့ပြောပါတယ်။မစ္စတာပူတင်ရဲ့မဟာမိတ်စီးရီးယားဆိုရဟာသဘုံဖွဲ့တွေကိုအကြမ်းဖက်သမားတွေအဖြစ်နဲ့ရင်းညွှန်းလေးရှိပါတယ်။တဘုံဖွဲ့ထင်းကျုပ်ထားတဲ့အလက်ပုံမျိုးအရှိပိုင်းကိုစီးရီးယားဆူရနဲ့ရုရှားစစ်နေရင်တွေကပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူတွေသေဆုံးခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးတဲ့နောက်ရုရှားဘက်ကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာပါ သမရအဆက်အစုရဟာစီးရီးတစ်ခုတည်းနဲ့ဖြည့်ဆင်းခြင်းနဲ့ဆိုတာထင်ရှားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးစမန်သာပါဝါကလုံခြုံရေးကောင်စီမှာပြောသွားပါတယ်စီးရီးယားနိုင်ငံအနှံ့တလက်မမကြံသိမ်းယူသွားမယ်လို့ဆိုရကပြောထားတယ်လို့ဒီလိုစီးရီးလုံဆောင်ချက်တွေကြောင့်စီးရီးယားမှာဘလို့အခြေအနေတွေဖြစ်လာနိုင်တယ်ဆိုရကိုဆိုရကစိတ်မဝင်စားဘူးလို့တန်အမတ်ကြီးဖာဝါကဝေဖန်ပြောဆိုပါတယ်မြို့ရဲမှာပိတ်မိနေတဲ့အရက်သား2,500ပေါ်တိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်မဟာမိတ်ရုရှားကစီးရီးယားဆိုရကိုထိန်းဖို့ဖိအားပေးတဲ့အနေနဲ့အမေရိကန်ပြည်ထင်နဲ့ဗြိတိန်နိုင်ငံတွေကအရေးပေါ်အစီအွေခေါ်ယူခဲ့ကြတာပါရှင်
အာဖဂန်နစ္စတန်နိုင်ငံမှာတော့ IS စစ်သည်ကြအဖွဲ့တွေအရင်ကခြေကုပ်ယူခဲ့တဲ့နေရာတွေအများစုကို IS အဖွဲ့နဲ့ဆက်ဆက်နေတဲ့လက်နက်ကိုင်တွေကပြန်လည်သိမ်းပိုက်လိုက်တယ်လို့အာဖဂန်ဆိုရာအရာရှိတွေနဲ့မျက်မြင်သက်သေတွေကဆိုပါတယ်။ဒီလက်နက်ကိုင်တပ်တွေဟာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်မှုတွေကြောင့်တောတောင်တွေကိုသတင်းပတ်တွေနဲ့ချီပုန်းရှောင်ထွက်ပြေးခဲ့ပြီးတဲ့နောက်မှာအခုလိုပြန်လည်သိမ်းယူခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံနဲ့နေဆက်နိုင်ငံရှေ့ပိုင်းနန်ဂရဟာပြည်နယ်တဲကအရှင်နာစီယန်ကော့နဲ့ဟတ်စကာမီနာခရိုင်တွေမှာအခုလိုပြန်လည်သိမ်းယူတဲ့အခြေအနေတွေဖြစ်နေတာပါ။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့ဇွန်လက IS ချင်းမုံရေးထိုးစစ်ဆင်မှုတွေစတင်ခဲ့တဲ့အချိန်မတိုင်ခင်တုန်းကရှိတဲ့အနေအထားကိုပြန်ရောက်သွားတယ်လို့အာဖဂန်နိုင်ငံအတွင်း IS အဖွဲ့အဓိကအခြေစိုက်ရာအရှင်ခရိုင်ကိုဒီသတင်းတစ်ပတ်ထဲရောက်သွားခဲ့တဲ့အာဖဂန်အခြေစိုက် VOA သတင်းတောက်ကဆိုပါတယ်။မတိမငြိဖြစ်နေတဲ့ဒေသတွေကတချို့မှာ IS စစ်သွေးကြွတွေပြန်ပြီးနေရာယူလာခဲ့ပေမဲ့ဒီနေရာတွေကိုပြန်လည်သိမ်းယူဖို့အာဖဂန်ဆွေရတပ်ဖွဲ့တွေကပြင်ဆင်နေတဲ့ကြောင်းအာဖဂန်စစ်ဘက်ပြောခွင့်ရရှရင်းအကာက VO ကိုအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ရဲ့တနင်္လာနေ့ညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသတို့ပိုင်တယ်လို့ပြောနေတဲ့အရှိတရုတ်ပင်လယ်တဲကအငင်းပွားနေပြီအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့ဂျပန်ဆူရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကဒိုင်အိုယူလို့ခေါ်ပြီးသတို့ပိုင်ဆိုင်ကြောင်းပြောထားတဲ့ဂျပန်ဆူရထိန်းချုပ်ရာဆန်ကာကူကျွန်းစုတွေရဲ့အရှိဘက်မီယာကိုရေလက်ကြားမှာတရုတ်စစ်လေယာဉ်တွေမနေ့ကတနင်္ဂနွေနေ့မှာပြန်တန်းခဲ့တာပါ။ဒါဟာလေရင်အဆင့်40လောက်ပါဝင်တဲ့တရုတ်ရဲ့ပုံမှန်စီးရီးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်ဆူရအရာရှိတွေကပြောပါရယ်။မီယာကိုရေးလက်ကြားမှာတရုတ်လေယာဉ်တွေပြန်တန်းခဲ့ပြီးတဲ့နောက်ဂျပန်ဘက်ကလည်းလေယာဉ်တစ်စင်းထက်မနည်းချက်ချင်းပြန်တန်းပြီးတော့တုံ့ပြန်ဆောင်ကြည့်ခဲ့တဲ့အကြောင်းဂျပန်ဆူရအတွင်းဝန်ချုပ်ယိုရီရှိဒါဆူဂါကပြောပါရယ်။မီယာကိုရေးလက်ကြားမှာပြန်တန်းခဲ့တဲ့တရုတ်လေယာဉ်တွေဟာဂျပန်လေပိုင်နက်ကိုချို့ပေါက်ခဲ့ခြင်းမရှိပေမဲ့ဒါဟာအဲ့ဒီဒေသမှာတရုတ်စစ်လေယာဉ်တွေပထမဆုံးအကြိမ်ပြန်တန်းတာဖြစ်တယ်လို့မစ္စတာဆူဂါကပြောပါရယ်။ဂျပန်ဆူရအနေနဲ့အငင်းပွားနေတဲ့ရေပိုင်နက်ထဲမှာပဲဖြစ်ဖြစ်တခြားကမ္ဘာဘယ်နေရာမှာပဲဖြစ်ဖြစ်နိုင်ငံတစ်ခုတည်းကလက်ရှိအနေအထားကိုပြောင်းလဲဖြစ်ဖို့ကြိုးစားတယ်ဘယ်လိုလုပ်ရမျိုးကိုမှတိခံမှာမဟုတ်ဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းဒီကနေ့လွှတ်တော်မှာပြောဆိုခဲ့ပါရရှင်
။မြောက်ကိုရီးယားဆူရကနျူကလ িয়ার ဆန္ဒမှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ဒေတာရင်းပဋိပက္ခပုံမှုကြီးထွားလာနိုင်တဲ့နဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးရေချောင်းဆိုင်ရာစီးရီးလက်ချက်မှုတွေကိုဒီနေ့လှုပ်ဆောင်ခဲ့ကြပါတယ်။လေယာဉ်တွေနဲ့ရင်ငုတ်သင်္ဘောတွေကိုတိုက်ခိုက်နိုင်တဲ့American ဖြတ်သင်္ဘော USS Spirancer တောင်ကိုရီးယားဖြတ်သင်္ဘောတွေရင်ငုတ်သင်္ဘောတွေရင်ငုတ်သင်္ဘောတွေကိုတိုက်ဖြတ်နိုင်တဲ့ရဟတ်ယာဉ်တွေနဲ့လေယာဉ်တွေနဲ့အတူပေါင်းပြီးဂျပန်ပင်လယ်လို့လည်းခေါ်တဲ့အရှိပင်လယ်ထဲမှာပူးပေါင်းစစ်ဆင်ရေးလေ့ကျင့်ခဲ့ကြရတာပါဒီအကြောင်းပူးတဲ့စီးရီးလေ့ကျင့်မှုဟာမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့ American မှာမိတ်တပ်တွေရဲ့အင်အားခိုင်မာမှုနဲ့ပြသမှုတွေကိုပြသတာဖြစ်တယ်လို့ကိုရီးယားဆိုင်ရာ American ရေချောင်းတပ်ဖွဲ့တွေရဲ့တပ်မှုရေတပ်ဗိုလ်ချုပ်ကြီး Brad Cooper ကပြောပါတယ်မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထိန်တဲ့ဒုံးကျည်ဆန္ဒမှုတွေကိုအရှိန်မြင့်တိုးမြင့်လှုပ်ဆောင်နေတဲ့ပုံမှာအမေရိကန်နဲ့တောင်ကိုရီးယားဆွေးရတွေအနေနဲ့မြောက်ကိုရီးယားဘက်ကတက်ခိုက်လာနိုင်ခြေရှိတဲ့အခြေအနေတွေကိုဟန်တားဖို့စီးရအသင့်အနေထားရှိရေးလေးပေးလှုပ်ဆောင်နေကြတာပါပြီးခဲ့တဲ့သတင်းတစ်ပတ်ကပဲအမေရိကန်ကွမ်ကျွန်းကနေ B1B ဘုံးကျည်လေးနှစ်စီးကိုယာယီဆေးလွှတ်ခဲ့ပြီးကိုရီးယားနယ်စပ်နီမှာပြန်တန်းခဲ့ပါသေးတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာစီကာယောဂါပိုးနောက်ထပ်ကူးစက်ပြန့်ပွားမှု၃ခုထပ်မံတွေ့ထားတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြေညာပါရတယ်။အခုဆိုရင်ဖိလစ်ပိုင်နိုင်ငံမှာစီကာယောဂါပိုးကူးစက်ဖြစ်ပွားမှုပေါင်း၁၂ခုရှိပြီးတော့ဒီထဲမှာစီဘူးမျိုးကအသက်၂၂နှစ်အရွယ်သတင်း၁၉ဘက်ကိုဝင်ဆောင်ထားတဲ့အမျိုးသမီးတဦးလည်းပါပါရတယ်။ဒါပေမဲ့ဒီ ultrasound ဆေးဆေးချက်အရာကတော့ဒီသတင်းသားမှာပုံမှန်မဟုတ်တဲ့လက္ခဏာဘာမှမတွေ့ရဘူးလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီး Pauline Jean Rose Ubi UBR ကပြောပါတယ်ဒါပေမဲ့လည်းသူကိုဝင်ဆောင်တဲ့ကာလတစ်လျှောက်လုံးစောင့်ကြည့်သွားမယ်အကြောင်းနဲ့နောက်ထပ်ရောဂါကူးစက်ပြန့်ပွားမှုဖြစ်အောင်ကာကွယ်ဖို့အတွက်စစ်ဆေးမှုတွေလုပ်သွားမယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်ရှင
်ပြင်သစ်သမ္မတ François Hollande ကပြင်သစ်နိုင်ငံမြောက်ပိုင်း Calais မြို့ကရွှေပြောင်းခြေချသူတွေစခန်းကိုဒီနေ့ကောင်မှာပိတ်ပစ်လိုက်မယ်လို့ကြေညာလိုက်ပါတယ်ဒီနေ့ Calais စခန်းမြို့ကိုသွားကြည့်ရမှာသမ္မတ Hollande ကဒီရွှေပြောင်းခြေချသူတွေစခန်းကိုလုံးဝဖျက်သိမ်းပစ်ရမယ်လို့ထုတ်ပြောလိုက်ပါတယ်သမရအိုလန်ကဆက်ပြီးဒီရွှေပြောင်းဒုက္ခသည်တွေကိုနိုင်ငံရေးခွလုံခွင့်ဆက်လျှောက်နိုင်တဲ့နေရာတွေကအခြားစခန်းတွေကိုရှေ့ပွေးအစီအစဉ်ကိုသူထောက်ခံတယ်လို့ဆိုပါတယ်ပြည်내သမရကပဲထပ်မံရွှေပြောင်းလာသူတွေကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးဗြိတိရှားအစိုးရတာဝန်ရှိသူတွေဘက်ကလည်းဝိုင်းလုံပေးဖို့တောင်းဆိုလိုက်ပါတယ်တကယ်တော့သမရအိုလန်အနေနဲ့ဒီကယ်လီယက်စ်မြို့ကိုပထမဆုံးသွားကြည့်ခဲ့တာဖြစ်ပေမဲ့ဆူဒန်နဲ့အာဖဂန်နစ္စတန်ကလာတဲ့ရွှေပြောင်းဒုက္ခသည်ပေါင်း 9,000 ကနေ 10,000 ထိရှိတဲ့ဒီစခန်းကိုတော့သွားလည်ခဲ့တာမရှိပါဘူးတကယ်တော့ဒီဒုက္ခသည်တွေကိုဆောင်းတွင်းမတိုင်ခင်မှာအခြားစခန်းပေါင်း146ခုကိုရွှေပြောင်းပေးဖို့ပြင်သစ်အစိုးရတွေကစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ
အီတလီနိုင်ငံမှာအပျော်စီးစင်ကသင်းမောကြီးတွေကြောင့်ဒေသတွင်းရှေ့လျှောက်အမြဲကြုံတွေ့ရလာနိုင်တဲ့ထိခိုက်မှုဘေးရန်တွေကိုကန့်ကွက်တဲ့အနေနဲ့ဗင်နစ်မြို့မှာဆန္ဒပြသူတွေမနေ့ကစုဝေးခဲ့ကြပါတယ်ဆန္ဒပြသူတွေဟာအီတလီရိုးရာလှေတွေအပါအဝင်လှင်ငယ်တွေကိုစီးပြီးတော့ဒေသတွင်းအပျော်စီးစင်ကသင်းမောကြီးတချို့အဝင်ထွက်လုပ်နေတာကိုဟန့်တားဖို့ကြိုးစားခဲ့ကြတာပါရှင
်
နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလာတွေကိုတင်ပြပေးကြပါတယ်ရန်ကုန်မြို့ကအချုပ်ဆိုင်တစ်ခုမှာအလုလုံနေတဲ့အိမ်အကူမိန်းကလေးငယ်နှစ်ဦးညှဉ်းပန်းနှိပ်စက်ခံရမှုအတွက်လိုက်ပါဆောင်ရွက်တဲ့နေရာမှာပြက်ကွက်မှုတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကနေအရေးယူပေးဖို့ပြည်သူ့လွှတ်တော်မှအရေးတကြီးအဆိုတင်သွင်းခဲ့တာဒီကနေ့မှပဲတခဲနဲ့အတီးပြုတ်လိုက်ပါတယ်လူခွေကော်မရှင်တာဝန်ရှိသူတွေကိုယ်တိုင်လာရောက်ဖြေရှင်းခဲ့တဲ့ပြည်သူ့လွှတ်တော်မှမဲခွဲဆုံးဖြတ်ပြီးတော့ဒီအရေးကြီးအဆိုကိုအတည်ပြုလိုက်တာဖြစ်ပါတယ်အကြောင်းဆောင်ကိုတော့မမင်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်တိုင်းကြောက်သရမြို့နယ်ကအင်းဝအချုပ်ဆိုင်မှာညှင်းပန်းနှိပ်စက်ခံရတဲ့မိန်းကလေးငယ်နှစ်ယောက်ရဲ့အခွင့်အရေးကိုအကာအကွယ်မပေးဘဲနစ်နာကြေးပေးကြည်အေးဖို့ဂျောင်းဝင်ဆေးဆက်ပေးခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်တာဝန်ရှိသူတချို့ကိုပြည်ထောင်စုအစိုးရကအရေးယူပေးဖို့တိုက်တွန်းတဲ့အရေးကြီးဆိုတဲ့အကိုမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတင်သွင်းထားတဲ့အရေးကြီးအဆိုကိုတော့ပြည်သူ့လွတ်တော်တက်ရောက်လာသူအများစုကထောက်ခံခဲ့တဲ့အတွက်အတီးပြူချောင်းလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကကြေညာခဲ့တာပ
ါရရှိတဲ့ဆန္ဒမဲဆင်းကိုကြေညာပါမယ်ထောက်ခံဆန္ဒမဲပေါင်း384မဲကန့်ကွက်ဆန္ဒမဲ3မဲဂျာမနီဆန္ဒမဲပေါင်း10မဲဖြစ်ပါတယ်လွတ်တော်ကိုယ်စားများခင်ဗျာထောက်ခံတဲ့ကိုယ်စားလှယ်ဥယျာဉ်ကများတဲ့အတွက်ဦးထေဝင်းအောင်တင်သွင်းတဲ့အရေးကြီးအဆိုကိုလွတ်တော်ကအတီးပြူချောင်းကြေညာပါတယ
်ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်အတီးပြူတာတွေမလုပ်ခင်မှာပဲအရေးကြီးအဆိုနဲ့ပတ်သက်လို့လူ့ခွင့်ရေးကော်မရှင်တာဝန်ရှိသူတွေကိုလည်းဖြေရှင်းခွင့်ပေးခဲ့တာပါအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်တူဦးဖြစ်တဲ့ဦးစောဝင်းကတော့အစောပိုင်းမှာဖြေရှင်းခဲ့သလိုပဲအမှုကိုကင်တွယ်ဖြေရှင်းရမှာကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းတွေအတိုင်းဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလွတ်တော်မှာထပ်မံကောက်ကွယ်ပြောဆိုသွားပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ပထမဦးစွာဆောင်ရွက်ချက်မှာသက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်အကြောင်းကြားခဲ့ခြင်းဖြစ်ပါတယ်ဒုတိယအနေဖြင့်ဆောင်ရွက်သည့်အချက်မှာနစ်နာမှုများအားကုစားပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြပါရခင်ဗျာ
အိမ်အကူမိန်းကလေးငယ်နှစ်ယောက်ကိုကိုလက်အင်ကာချုပ်ယွင်းတဲ့အထိညှဉ်းပန်းနှိပ်စက်ခဲ့တာလောက်ခလာစာမပြီးပဲခိုင်းစီတာမတရားချုပ်နှောင်ထိန်းသိမ်းတာတွေလိုလောက်ရက်မျိုးတွေရှိခဲ့ပေမဲ့လူ့ခွင့်ရေးကော်မရှင်ကကျူးလွန်သူတွေကိုအရေးယူနိုင်ဖို့မကြိုးပမ်းခဲ့ဘူးဆိုပြီးတော့လေလွတ်တော်မှာမဲခွဲဆုံးဖြတ်တာတွေမလုပ်ခင်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြတာပါတပ်မတော်သားကိုယ်စားလှယ်တူဦးဖြစ်တဲ့ဗိုလ်မှူးအောင်စင်မင်းကလည်းကော်မရှင်အနေနဲ့တာဝန်မကြည်ခဲ့ဘူးလို့အရေးကြီးအဆိုကိုထောက်ခံဆွေးနွေးသွားပါတယ
်ကော်မရှင်မှအဖွဲ့ဝင်ချုပ်ဒီဥပဒေကြောင့်အရသက်ဆိုင်ရာအဖွဲ့အစည်းများနဲ့ဥပပေါင်းဆောင်ရွက်မှုအားနည်းခဲ့ပြီးပြည်မှုကျူးလွန်သူများတက်တာခွင့်ရအောင်ညှိနှိုင်းဆောင်ရွက်ခဲ့ခြင်းဖြစ်သည့်သဘောတက်ရောက်ကလုံရမည့်လုပ်ငန်းရှင်များအတိုင်းလှုပ်ဆောင်ခြင်းမပြုဘဲမိမိတို့ကော်မရှင်၏ရည်ရွယ်ချက်တောင်ဝတ္တရားများအပေါ်ပြက်ကွက်မှုရှိသည့်အခြေအနေမျိုးဖြစ်ပေါ်ခဲ့ကြောင်းတွေ့ရှိရပါသည
်စေကျော်သက်ရွယ်မင်းကလေးနှစ်ယောက်ညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းမြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ဦးစုဝင်းကစုံစမ်းဖော်ထုတ်ခဲ့ပေမဲ့နစ်နာကြီး390ပြည်ပြည်ကြေးအေးခဲ့တဲ့သတင်းဟာအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ရာကလူထုကြားမကြေနပ်တံတွေထွက်ပေါ်ခဲ့တာပါလူခွင့်ရေးကော်မရှင်တာဝန်ရှိသူတွေကအဖြစ်အပျက်နဲ့ပတ်သက်ပြီးပ ပြည်ခဲ့တဲ့သတင်းပတ်ထဲရန်ကုန်မြို့မှာသတင်းတောက်တွေကိုရှင်းလင်းပြောဆိုခဲ့ပေမယ့်မကြေနပ်ချက်တွေတော့ပုံပြကြီးထွားလာခဲ့ပါတယ်။ဒီအတွက်လည်းကော်မရှင်တာဝန်ရှိသူတွေကိုအရေးယူဖို့ဒါမှမဟုတ်တာဝန်ကနေထုတ်ပယ်ဖို့တောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ရတာပါ။ပေါ့မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းဝင်းကတော့အစိုးရတက်လက်ထက်မှာလူခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေခြင်းဒီလိုလုံးရမျိုးတွေလက်ခံထားဖို့မဖြစ်နိုင်ဘူးလို့လွတ်တော်မှတင်ပြသွားတာပါ။
နိုင်ငံတော်ဂျာမီပုတ်ကိုရဲ့ဆောင်ရွက်ချက်ဒီဂုံသတင်းတွေနဲ့ကမ္ဘာအလယ်မှာကျွန်တော်တို့နိုင်ငံဟာလက်ရှိအနေအထားမှာဒါဂုံတက်ပရမမြန်မာနေတဲ့အချိန်ဖြစ်တဲ့အချိန်မှာခုကော်မရှင်ဟောက်ဝင်ချိုးရဲ့ဆောင်ရွက်ချက်များကတော့လူအခွင့်အရေးကိုပြည့်ရဲ့ပြူလာရောက်ပြီးတော့မြန်မာလူအဖွဲ့အစည်းတရားလုံးကိုကမ္ဘာအလယ်မှာအရှက်ရတိတ်ခါကြသည်တဲ့အဖြစ်အပျက်တွေဖြစ်ပါတယ်။ဒါကြောင့်နိုင်ငံသားများရဲ့အကျိုးစီးပွားကိုထောက်ထားပြီးစာနာစိတ်စောင့်စည်းမှုစင်ညာတို့တရားအာကောင်ပြေဝသူများနဲ့အញ្ញအစားတို့လဲလှယ်ဖို့လေဤသူတို့အများကဆန္ဒပြုကြရည်ဖြစ်ပါတယ
်။အရေးကြီးဆိုတဲ့ပတ်သက်လို့လွတ်တော်မှာဆွေးနွေးရမှာတော့အမျိုးသားကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဒီလိုဖွဲ့စည်းရမှာလဲလူခွင့်ရေးကိစ္စတွေကိုအလေးနက်ထားသူတွေကျွမ်းကျင်နားလည်သူတွေကိုထည့်သွင်းဖို့လဲလွတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းခဲ့ကြပါတယ်ရှင
်။မမင်းမြင့်ခိုင်ပြောပြပေးခဲ့တာပါရှင်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ကျန်းမာရေးအခြေအနေအကြောင်းလည်းပြောပြပေးချင်ပါတယ်။ဒေါန်ဆန်းစုကြည်ကျန်းမာရေးမကောင်းလို့အနားယူနေရပါတယ်။ကျန်းမာရေးအခြေအနေအကြောင်းတွေ့ဆုံမှုစီစဉ်ထားတဲ့စီးပွားရေးလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲကိုလည်းရက်အကန့်အသတ်မရှိရွှေ့ဆိုင်းထားရပါတယ်။ပြည်ပခီးစဉ်အတွင်းအလုံးများလာတာကြောင့်ဒေါန်ဆန်းစုကြည်ပင်ပန်းသွားတာဖြစ်ပြီးကျန်းမာရေးကတော့အထူးစိုးရိမ်စရာမရှိပါဘူးလို့တာဝန်ရှိသူတွေကပြောဆိုနေပေမဲ့လည်းစိုးရိမ်ပူပန်မှုတွေကလည်းရှိနေပါတယ်။မတ်တင်ကြီးထိုက်စူးစီးတင်ပြပေးထားပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကျန်းမာရေးမကောင်းလို့ရန်ကုန်မြို့ကသူမနေအိမ်မှာအနားယူနေရပါတယ်။ကျန်းမာရေးအရာရက်အနည်းငယ်အနားယူရမယ်လို့သမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောပါတယ
်။နံပါတ်၁ကဟိုအိမ်မှာခီးပန်းလာမယ်နော်။ခီးပန်းနဲ့အချိန်ကြီးကြိုက်အရန်ချက်တယ်။အဲ့ပေါ်မှာပြန်မှန်းပါတယ်။နံပါတ်၂ချက်ကအဲ့အစားတော့မှန်တော့အစားရင်ရောင်းတယ်ပေါ့။နံပါတ်၃ချက်ကတော့အဲ့ကွန်ပျူတာကြည့်ရမှာရောရိုးကြည့်ပေါင်းတက်တာအားဖြစ်တယ်ပေါ့အဲ့တုံးခုဟိုစုံပြီးတော့ဖြစ်တာပေါ့အခုလောလောဆယ်တော့ကျွန်တော်တို့ပြန်စစ်ဆေးကြည့်တော့ဒီချက်တွေသွားကြည့်ရတယ်တွေ့တော့ချက်ငင်းငင်းနားမယ်ဟောအခုအိမ်မှာနားနေတယ
်ကျမ်းမာရေးအရာအနားယူဖို့လိုအပ်တာကြောင့်စီးပွားရေးလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲကိုရက်အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တယ်လို့လဲသမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောပါတယ
်အရေးကြီးတဲ့အခမ်းအနားတစ်ခုရှိတယ်အဲ့မှာသူအော်မပြန်မအောင်လို့အလိုချက်ခွာလိုက်တာဟာအဲ့အတွက်ဒီဟာကိုဒီဟာအလုံးစုံနဲ့တွေ့တဲ့ဟာကိုကျွန်တော်တို့ခဏဟိုရှင်းဆိုင်လိုက်တဲ့တော့ကျမကြီးအရာဟိုစိုးရိမ်ပြန်ရှိပါဘူးရဲ့အနေငယ်ပေါ့နော်နားပါမယ်ဟောရဲ့အနေငယ်ပါဂျပန်တော့ငါနားပါ
မင်းညကရန်ကုန်မြို့ကိုပြန်ရောက်လာချိန်မှာလေးစိတ်ထဲကနေဒေါအောင်ဆန်းစုကြည်ဘိန်းတက်ကလက်ထိုင်နဲ့ထွက်လာတဲ့ဓာတ်ပုံတစ်ခုလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်သူမရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်။မန္တလေးမြို့ကတက်ချွတ်လှုပ်ရှားသူဒေါ်အမာနီက
ဒီလိုအမျိုးသမီးမျိုးဒီလိုခေါင်းဆောင်မျိုးဆိုတာကျွန်တော်မွေးတယ်ကွာဒီရွယ်ထိကျွန်တော်ဒီတစ်ခါပဲတွေ့ဘူးသေးတာ။ကျွန်တော်တန်50ကျော်သွားပြီ။အဲ့ဒါဒီလိုပဲတွေ့ဘူးသေးတယ်။ဒါပေမဲ့ကျွန်တော်မင်းရကြတော့လေမျက်ရည်တောင်ကျတယ်စိတ်ပူလို့တော့။အဲ့တော့ကျွန်တော်တို့မှလေကျွန်တော်တို့အမေစီကနေပြီးတော့ကျွန်တော်တို့သင်ရမယ်ယူရမယ်ပညာရရအများကြီးရှိသေးတယ်ဗျကျွန်တော်ကတော့လေဟိုအမေကိုအားကိုးနေတာနဲ့ဆိုင်အမေလိုဖြစ်ဖို့ကကျွန်တော်တို့မှာအများကြီးလိုအပ်တယ်အများကြီးတာဝန်ရှိတယ
်နိုင်ငံတော်အတိုင်းအမြန်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကိုယ်တိုင်ကိုယ်ကျပါဝင်နေတယ်လို့ပြည်ပခီးတွေတွားရောက်ရတာလို့လုပ်ငန်းတာဝန်တွေများလာပေမဲ့လည်းတကယ်တမ်းလက်တွေ့အခြေအနေမှာခွဲဝေပေးဖို့ကတိတ်ပြီးမလွယ်လာဘူးလို့စာရေးဆရာဦးမိုးသူကပြောပါတယ
်ရေးကြည့်တာတော့သူကျမကြီးကောင်းဖို့ပဲငါတို့ကဝိုင်းရှူတောင်းအောင်မှာပဲလုပ်ပြရမှာပေါ့တလူပဲရှိတာပဲဘာလို့ဆိုတော့ तू လုပ်တဲ့ gain နဲ့လုပ်တရား तू ပဲလုပ်နိုင်တယ်လို့ဖြစ်တယ်လောလောလတ်လတ်ကတော့ तू တွေးတဲ့အတွေးခေါ်ကလည်း तू ပဲတွေးတတ်တယ်လို့ဖြစ်တယ်တိုက်တန်တော့လည်း तू ခွဲဝေတော့ပြေးပါတယ်သို့တော်လည်းအဲ့ဒီဟာတွေအကုန်လုံးက तू ကိုယ်တိုင်လည်းစိတ်မချဘူးသူကအကုန်လုံး तू ပါနေရတာပေါ့
မလေးရှားနိုင်ငံမှာအလုပ်လုပ်ကင်နေတဲ့ကိုညာနိုင်ကတော့ဒေါအောင်ဆန်းစုကြည်အနေနဲ့အလုပ်တာဝန်တွေကိုခွဲဝေပေးတင်တယ်လို့ဆိုပါတယ်
ကျွန်တော်တော်တော်လေးကိုဆိုရင်ဟိုဘကမှအတက်ရွယ်နဲ့လည်းသူ့ရဲ့အတက်ရွယ်နဲ့တာဝန်တွေကလည်းမမျှဘူးပေါ့နော်အတက်ရွယ်နဲ့မမျှအထက်တာဝန်တွေကလည်းတအားကိုများတယ်နောက်ပြီးတော့သူ့လိုပေါ့လေတွန်းဟိုဘကမှတာဝန်တွေနဲ့ပတ်သက်ပြီးတော့ဟိုလက်ထွက်နေခြင်းတည်းအရာရာကိုပေါ့နော်သူ့ရဲ့ကြည့်ရတယောက်တည်းခေါင်းခံပြီးတော့ဟိုဥစည်းပြီးတော့နောက်ပြောင်းနောက်ပြောင်းလုပ်နေတယ်ဆိုတော့ဒီချိန်မှာဖြစ်နေ ကျွန်တော်တိတ်ပြီးတော့သူတွေတော်ရေးဆိုရင်ပါလားအမေစုတွေလည်းဟိုဖြစ်တင်လာတော့တချို့ကိစ္စတွေကိုဒါနန်းညွန်ကြပြီးတော့စီမံခန့်ခွဲဆိုတော့တောက်စီအောင်စီမံခန့်ခွဲဟိုနေရာကကိုဖြစ်လျောက်ဆိုတာတော့မဖြစ်နိုင်ဘူးအာကူကဆိုရရန်တရားကူလုံးကိုဒီတော့တခုတည်းနဲ့ပန့်ထားတော့ဖြစ်နေတာ
ဗီတိန်အမေရိကန်ခီးစင်အတွင်းနိုင်ငံခေါင်းဆောင်တွေကုလညီလာခံတွေလူထုတွေးဆောင်ပွဲတွေဇက်တိုက်တယောက်ခဲ့ပြီးနောက်နိုင်ငံတော်အထိုင်မင်္ဂပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကျမ်းမာရေးအခြေအနေကြောင့်ကုလအတွင်းမှုချုပ်ရဲ့မြန်မာမိဖက်များတွေးဆောင်ပွဲကိုတော့မတက်ရောက်နိုင်ခဲ့ပါဘူးထောင်ဆန်းစုကြည်အမြန်ဆုံးကျမ်းမာပါစေကြောင်းလဲကုလအတွင်းမှုချုပ်ဘန်ကီမွန်ကဆုတောင်းပေးခဲ့တာပါအခုလောလောဆယ်မှာတော့ထောင်ဆန်းစုကြည်ကရန်ကုန်မြို့ကသူမရဲ့နေအိမ်မှာအနားယူနေပါတယ်ရှင်
မတန်ကြီးထိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာညီညာရေးဖော်ဆောင်နေမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာ NCA စာချုပ်လက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားအဖွဲ့တွေပါဝင်တက်ရောက်ခွင့်ရရေးအပါအဝင်အပြည့်အခက်ရက်စဲရေးကြော်ညာဖို့စတာတွေနဲ့ပတ်သက်ပြီးအစိုးရညီညာရေးကော်မရှင်နဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ထိုင်းနိုင်ငံကဒီတွေ့ဆုံဆွေးနွေးပွဲအတွင်းလာမယ့်အောက်တိုဘာလလလယ်မှာထပ်ပြီးတော့တွေ့ဆုံမှုကိုလည်းသဘောတူညီခဲ့ကြပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ကိုအောင်အောင်ကပြောပြပေးပါရှင
်စက်တင်ဘာ25ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာညီငယ်ကော်မရှင်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်ပြည်အောင်စုညီငယ်ညီလာခံ27ရာစုပင်လုံညီလာခံကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်ခွင့်မရပေမဲ့လာမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာဒီအဖွဲ့တွေတက်ရောက်ခွင့်ရရေးအပါအဝင်ကိစ္စရဲ့အတော်များများကိုဒီအစည်းအဝေးအတွင်းဆွေးနွေးခဲ့တယ်လို့ DPN အဖွဲ့ခေါင်းဆောင်ခူဦးရဲကပြောပါတယ်
ကျွန်တော်တို့ဆွေးနွေးဖြေရှာတဲ့အခါမှာဒီလိုဆွေးနွေးချက်စီကိုယ်စားပွဲမှာဆွေးနွေးနဲ့ဖြေရှာရဲဆိုတော့အဲဒီပြင်ကအချိန်မီနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဆက်ရဆက်တဲ့ဒီလိုအကောင့်နဲ့ပုံလဲဆိုတဲ့မိညာလေးတွေကိုပါထည့်ဆင်းလာပြီးတော့ဖြေရှာဖို့ဆိုတဲ့သဘောမျိုးကိုလည်းကျွန်တော်တို့ပြောကြတာပါအာဒီမိမဆက်ဆက်ဖို့အတွက်တွေ့ဆုံချတာဆိုတော့လည်းကျွန်တော်တို့တော့မတော့ဆုံးဖြတ်ချက်တွေတူတူများချားမှတ်လာမိလို့တော့မရှိဘူး
NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးမှသာတိုင်းရင်းသားအဖွဲ့တွေအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခဲ့ရမယ်လို့တက်မတော်ဘက်ကပြောဆိုထားတာပါအခုလို NCA စာချုပ်ကိုအသေးစိတ်ကင်ထားတာကြောင့်တိုင်းရင်းသားအဖွဲ့အချို့အနေနဲ့ NCA လက်မှတ်ထိုးရေးအခက်ကြုံနေရတာဖြစ်တယ်လို့လည်း UNFC ဘက်ကလည်းပြောပါတယ်ချင်းမိုင်မြို့ကအစည်းအဝေးအတွင်းမှာတော့ပြည်အောင်စုညီငယ်ညီလာခံ27ရာစုပင်လုံညီလာခံပထမအကြိမ်ကျင်းပပြီး6လအကြာမှာဒုတိယအကြိမ်ပင်လုံညီလာခံထပ်မံကျင်းပမှာဖြစ်ပြီးကြာကာလမှာအခုလိုနှစ်ဖက်ညှိနှိုင်းအစည်းအဝေးတွေမကြာခဏကျင်းပသွားပြီးယုံကြည်မှုတိစောက်သွားဖို့ကိုယ်စားလှယ်တွေသဘောတူညီခဲ့ကြပါတယ်။လာမယ့်အောက်တိုဘာလလယ်မှာတော့ဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပသွားမှာပါ။အခုလိုတွေ့ဆုံဆွေးနွေးရမှာလက်တွေ့မြေပြင်အခြေအနေတွေအပေါ်ကိုလည်းထည့်သွင်းစဉ်းစားသွားဖို့လိုတယ်လို့ခူဦးရေကပြောပါတယ်
။သူတို့ဖြစ်ကြတော့ဗျာကျွန်တော်တို့ပြင်ပြချက်ထဲမှာအဓိကပါမစုံချက်ဖြစ်တဲ့ပြည်ခရယဆေးကြီးချင်းရပို့ဆိုတဲ့ကိစ္စတွေမှာကျွန်တော်တို့ချင်းရချင်းမချင်းရချင်းနဲ့တတ်သိပြီးတော့မြေပြင်မှာလည်းခုဆိုစီရေးအရှင်နေတာမြင့်နေတယ်ဗျာ။သူတို့ဖြစ်ပြီးချင်းနဲ့မြင်မှာအဲ့ဒီနေ့ရွှေရည်ဖြစ်ရှာဖို့ကြိုးပမ်းတဲ့အချိန်မှာဒီလိုမြေပြင်ကစီးရဲရှင်နေရတဲ့မြင့်နေတဲ့ခါကျတော့ဒါတွေကိုဘယ်လိုမိလာနေစမှုဘယ်လိုတွေ့ဆုံရှင်နေပြီးတော့ကံကြောဖြစ်ရှင်းမလဲဆိုတဲ့အခြေခံကပြပြီးတော့လက်တွေ့ကြမယ်ဆိုတဲ့အခြေခံဆိုတဲ့ချက်တွေရှိပါတယ်
ဒီကနေ့မှာတော့ UNFC အဖွဲ့အတွင်းညီငယ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးနေပါတယ်။မနေ့ကတွေ့ဆုံမှုတွေနဲ့ပတ်သက်လို့ညီငယ်ရေးကော်မရှင်ဘက်ကရော DPN ဘက်ကဝါရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပေးမယ့်အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။နှစ်ဖက်တွေ့ဆုံဆွေးနွေးပွဲကိုညီငယ်ရေးကော်မရှင်ဘက်ကဦးအောင်ကြည်ဦးဆောင်တဲ့အဖွဲ့ဝင်3ဦးနဲ့ DPN အဖွဲ့ဘက်ကတော့ခူဦးရဲ့ဦးဆောင်တဲ့အဖွဲ့ဝင်10ဦးတက်ရောက်ခဲ့ပါတယ်ခင်ဗျာ။
အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှေ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးဆောင်ရွက်နေတဲ့အခြေအနေတွေကိုကိုအောင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ်ကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မြန်မာအစိုးရက AIR မြစ်ဆုံစီမံကိန်းကိုရက်ဆိုင်ထားပေမဲ့လို့တန်လျင်မြစ်ပေါ်မှာရေအားလျှက်စစ်စီမံကိန်းတွေကိုဆက်လက်အကောင့်ထည့်ဖော်ဖို့စီစဉ်နေတဲ့အပေါ်တိုင်းရင်းသားလူထုအခြေပြုအဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်။ရေဂါဒါစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်နဲ့ဒေသခံလူထုရဲ့လူနေမှုဘဝတွေထိခိုက်နိုင်မှာကိုလည်းစိုးရိမ်နေကြပါတယ်။ရှမ်းလူထုအခြေပြုအဖွဲ့တွေကတော့မှတ်တမ်းရုပ်ရှင်တစ်ခုကိုဖန်တီးပြီးတော့အများအာရုံစိုက်မှုရအောင်ကြိုးပမ်းနေကြပါတယ်။အကြောင်းဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တန်လွင်မြစ်ပေါ်မှာရေကာသာတည်ဆောက်မဲ့စီမံကိန်းကြောင့်ဒေသခံလူထုတွေရင်ဆိုင်ရမဲ့ထိခိုက်နစ်နာမှုတွေကိုရှမ်းမြင်နယ်ကလူထုတွေတာမကပြည်တွင်းပြည်ပကသဘောပေါက်အာရုံစိုက်လာစေဖို့ရည်ရွယ်ပြီးတော့
ชั้นลูกทุกเชฟผู้พ่อซีด้วยกันเลยจนเราทำยีร้อนตัวมีลมมีปีท่าเลยมาตั้งยกเสียงจ้าราผู้ซีซีนี่ได้ลูกชั้นลูกมู่พ่อซีก็มาเย็นนางองค์กับเปียวว่าเลยอาจารย์นี่ก็ชาวมาเนี่ยเดียวดีต้องปังเขาขอได้น้ำเป็นบ่เนาะไอ้อาโก้ดีมีกระดาษสาวลูกเชียงดีมาชีเลยจะบอกว่าที่งานสาวตาดีบ่เนาะเราว่ายืนเนี่ยไรบ่ไอ้ตาลูกก็รักแค่ซีด้วยมาสุดยอดตัวยังแค่เป็นเนี่ยดีวิดีโอเลยยัยท่าละพี่เต๋อดีวิดีโอเลยอะจะบอกว่าอะ တွက်ပေါ့ဒါတွေနဲ့ရပြီးတော့ရထားလာဖြစ်တယ်
။တန်လူမြစ်ပေါ်ရေကာရာတိဆောက်ခဲ့မယ်ဆိုရင်ဒေသခံတွေအနေနဲ့နေရာပြောင်းရွှေ့မှုနဲ့လုံခြုံရေးဆိုင်ရာပြဿနာရှိလာနိုင်တယ်လို့မှရေးတောင်အောင်ကအခုလိုဆက်ပြောပါတယ
်။ဒီကာတာတွေဆောက်မယ်ဆိုလို့ရှိရင်ဒီရလွန်မိုးမယ်လွန်မိုးမယ်ဆိုတော့ဒီကရွှေ့ပြောင်းရမယ်။ပြောဒီဆောက်မိနေရာဆိုတော့ရင်းချမ်းမှုမရှိသေးတဲ့နေမျိုးတွေလေ။အဲလိုလူတွေကဒုက္ခတွေရမှာပေါ့နော်။ပြီးတော့သူတို့ရဲ့လုံခြုံမှုသူတို့ရဲ့နေထိုင်နေနေရာလည်းဒီမပြေဘူးပေါ့နော်
။တန်လူမြစ်ပေါ်တိဆောက်မယ်ရေအားလက်စစ်ရေကာတာစီမံကိန်းတွေကြောင့်ချိန်ချောက်ခံရတဲ့သဘာဝအလှတွေနဲ့ဒေသခံတွေရဲ့ဓလေ့ထုံနှံ့မှုကိုရပ်ကူးထားတဲ့မှတ်တမ်းရုပ်ရှင်ကိုစက်တင်ဘာလ28ရက်နေ့မှာရန်ကုန်တောင်ကြီးနဲ့ထိုင်းနိုင်ငံချင်းမိုင်မြို့တို့မှာပြသသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ12ရက်နေ့ကတန်လွေမြစ်ပေါ်ရေအားလက်စစ်စီမံကိန်းရေကာရာစီမံကိန်းတည်ဆောက်ဖို့မြန်မာလက်စစ်စွမ်းအားဝန်ကြီးဌာနကနေထုတ်ပြန်ကြေညာခဲ့ပါတယ်။ဒီရေကာရာစီမံကိန်းလှုပ်ဆောင်ရေးမှာပွေလင်းမြင်သာမှုအားနည်းနေတယ်လို့ရေကာတာတည်ဆောက်မယ်ဆိုရင်ဒေသခံတွေအတွက်ကောင်းကျိုးသက်ဆိုးကျိုးခံရဖို့ရှိတယ်လို့ရှမ်းလူထုခြေပြုဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းခေးဆိုင်ကအခုလိုပြောပါတယ်။
ကျွန်တော်တို့လူစုတွေကဘာမှမသိရအောင်။ဒါအဲ့ဒီသဘာဝပတ်ဝန်းကျင်ကြီးဆိုင်မှုတွေအလုပ်သားတွေကလည်းသူကလူစုတွေအနေငယ်နဲ့သူကဖြန့်ချစ်တာတွေလုပ်ကြတယ်။ဒါပေမဲ့ပြန်အနေငယ်အတွင်းပေါ့နော်။လာအနေငယ်အတွင်းသူကအဲ့လိုမျိုးလုပ်ကြတဲ့ကြောင့်ဒါကကျွန်တော်တို့သူ့ရဲ့ဖြစ်စီတာတိုင်းမသွားတဲ့အတွက်ကြောင့်ဘယ်တော့ကြီးဆိုင်မယ်ဆိုတဲ့အားကဘာမှမသိဘူး။ဒီကာလမဆောက်ခင်မှာတော့ကြီးကြီးနေပြီ။နောက်တစ်ခုကငွေနိုင်ဖြစ်နေတဲ့အတွက်ကြောင့်ပေါ့နော်။အဲ့ဒါတွေကြောင့်မို့လို့ကျွန်တော်တို့ဒီကာလကစိုးရိမ်ရတာပေါ့။
ရောင်ရီမြစ်စုံစီမံကိန်းကိုလူထုကအာရုံစိုက်ချိန်မှာအစိုးရအနေနဲ့တန်လွင်မြစ်ပေါ်ရေကာတာတည်ဆောက်ပြီးတရုတ်နဲ့ထိုင်းနိုင်ငံကိုလက်စစ်တအားရောင်းချဖို့အစီအစဉ်ဟာလုံးဝမဖြစ်သင့်ဘူးလို့သူကဆိုပါတယ်။ရှမ်းပြည်နယ်အတွင်းတည်ဆောက်မဲ့ရေကာတာကြီးတွေကနေထွက်ရှိလာမဲ့လက်စစ်တအားတွေကိုပြည်နယ်အနေနဲ့သုံးဆက်ခွင့်ရှိမရှိဆိုတာမရေရာသေးသလိုရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းဒီစီမံကိန်းကိုကန့်ကွက်သွားမယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းထွန်းညာကခုလိုပြောပါတယ်။
ခုလိုလိုတွေကတော့တို့ဘယ်လိုသဘောတူထားလဲဘယ်လိုလုပ်ရတော့ကျွန်တော်တို့လည်းမသိရဘူးတို့ကမေးတယ်လွတ်တော်ထဲမှာမေးတယ်ဆိုတော့ဘာမှအဖြေမရဘူးထို့ကြောင့်အဲလွတ်တော်ကိုယ်စားလှယ်အချုပ်ပေါ့ကျွန်တော်လည်းပါပါတယ်အဲလက်မှတ်ထိုးပြီးတော့မှဒီကိစ္စကိုကန့်ကွက်တယ်ပေါ့ကန့်ကွက်ဖို့ပေါ့အဲလိုမျိုးပုံစံလုပ်ထားတယ
်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကပြည်သူလွတ်တော်ကိုယ်စားလှယ်တော်နန်းခမ်းအေးကတော့တန်လွင်ရေကာရာစီမံကိန်းဟာနိုင်ငံခြားရင်းနှီးမြှုပ်နှံသူတွေရဲ့အကျိုးရှိတယ်လို့ဆိုပါတယ်
ကျင်းရည်ရလို့မဟုတ်ဘူးကျမတို့နိုင်ငံတွေလည်းခက်ခက်နေနေတယ်လို့ကျမပြောချင်ဆိုးကျိုးတွေခံရမှာကကျမတို့ဒီကြတွေခံရမှာတကယ်တမ်းအကျိုးရှိမှာကနိုင်ငံခြားပဲအကျိုးရှိ
ရှမ်းလူထုအခြေပြုအဖွဲ့အစည်း26ဖွဲ့အနေနဲ့လည်းတန်လူမြစ်ပေါ်ရေကာတာတိဆောက်ရေးစီမံကိန်းတွေကိုပြန်လည်စီစစ်ပေးဖို့ဩဂုတ်လ18ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုအိပ်ဖွေးဖေးဆာနဲ့တောင်းဆိုခဲ့ပါတယ်မြန်မာအစိုးရနဲ့တရုတ်နိုင်ငံထိုင်းနိုင်ငံကကုမ္ပဏီတွေနဲ့သဘောတူညီချက်အရတန်လူမြစ်ကျောင်းတစ်လျှောက်မှာရေကာတာပေါင်း6ခုတိဆောက်သွားဖို့စီမံကိန်းတွေရှိနေပါတယ်အဲ့ဒီစီမံကိန်း6ခုကတော့ရှမ်းပြည်နယ်ကတာဆိုင်းရေကာတာခေါ်အထက်မိုင်းတုံရန်လက်စစ်စီမံကိန်းကွန်းလုံမြို့နယ်ကွန်းလုံရေကာတာတိုင်ရန်မြို့နယ်နောင်ဖရေကာတာမန်တုံမြို့နယ်မန်တောင်ရေကာတာကယားပြည်နယ်မှာဆိုရွာသိပ်ရေကာတာကရင်ပြည်နယ်မှာဟာကြီးရေကာတာတို့ဖြစ်ကြပါတယ်ခင်ဗျာ
ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေချင်းညာကျန်းအတွက်သတင်းလွှာနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲနောက်ထပ်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဒီကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တက်ရောင်သတင်းလွှာအစီအစဉ်နဲ့သူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်အခုဒုတိယပိုင်းဇက်တိုက်ထုတ်လွှင့်ပေးမယ့်နိုင်ဝက်အစီအစဉ်မှာတော့တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တန့်အောင်သတင်းလွှာနဲ့အတူ
အလောက်ကိုင်းပညာရေးအခွင့်အလမ်းတွေရှောက်ထားတဲ့နေရာမှာကြားမအသက်အရွယ်အိမ်တော်ရှိမရှိရုပ်ရည်စတဲ့
သူယုံကြည်ရာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးစီးပွားရေးခန္ဓာကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်လူငယ်တွေကိုအစိုးရကငွေကြေးနဲ့နည်းပညာပိုင်းဆိုင်ရာတွေမှာအတိုင်းအတာတစ်ခုထိကူညီပံ့ပိုးပေးမယ်ဆိုရင်အမေရိကန်နိုင်ငံကဆီလီကွန်ဗယ်လီလောက်မကြီးမားရင်တောင်မှနည်းပညာပိုင်းဆိုင်ရာမှာကမ္ဘာအဆင့်မီတဲ့နေရာတစ်ခုဖြစ်လာအောင်စူးစမ်းလှုပ်ဆောင်လို့ရနိုင်တယ်လို့ပညာရေးဆိုင်ရာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မလှလဝင်းကပြောဆိုလိုက်ပါတယ်။ကျောင်းဆရာဆရာမတွေနိုင်ငံတကာအဆင့်မီပညာရေးစနစ်တွေကိုလေ့လာပြီးတော့ကျောင်းသားတွေကိုခေတ်နဲ့တပြေးညီသင်ကြားပို့ချနိုင်ရေးအတွက်အထောက်အကူပြုစေမယ်နည်းပညာတစ်ခုကိုမြန်မာနိုင်ငံကစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးကအမေရိကန်နိုင်ငံကဆီလီကွန်ဗယ်လီကနည်းပညာကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့တီထွင်ဆောင်ရွက်နေတဲ့မတ်လလဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
မလလဝင်တို့တီထွင်နေတဲ့ဒီဟွာလေးက virtual reality လေးကငွေကြေးအဖြစ်ဆိုရင်တခုကိုဘယ်လောက်များကြာမလဲခင်ဗျာဝယ်မယ်ဆို
ကျွန်တော် Samsung ပေါ့ brand တော့မယ်ဆိုရင်တော့$80 $90 လောက်ကြာပါတယ်ဒါပေမဲ့တီယိုပီကဝင်တဲ့ဟာတွေဝယ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီက manufacturer ပေါ့အကြောင်းနဲ့ပစ္စည်းထုတ်လုပ်တဲ့လူတွေနဲ့စကားပြောကြည့်ရတခုကို20လောက်နဲ့ဝယ်လို့ရတယ်အဲ့တော့မြန်မာငွေ2000ကျွဲလောက်နဲ့ဝယ်လို့ရတဲ့ဟိုဟက်ဆက်မျိုးပေါ့နော်အခုကမြန်မာပြည်မှာက2016မီလာထွက်တဲ့အစတန်ရဆိုရင် mobile penetration က 80% ရှိနေပြီဆိုတော့လူတိုင်းလက်ထဲမှာအဲ90ရာခိုင်နှုန်းလောက်လက်ထဲမှာဖုန်းရှိရတချို့လည်းဖုန်းနှလုံးခိုင်တော့လေ90ရာခိုင်နှုန်းလောက်ကလက်ထဲမှာ smartphone ရှိနေပြီဆိုတော့ကျွန်တော်တို့ရင်းစရာကဒီ headset တော့မဟုတ်လေဒီမျက်မှန်လို့ခေါ်တဲ့ virtual reality မျက်မှန်လေးပဲလိုတော့တာပါဟိုပထမတစ်ပိုင်းဖြစ်တဲ့smartphone တွေကလက်ထဲရောက်နေပြီဆိုတော့
ဟုတ်ကဲ့နောက်တစ်ခုကဒီ product ကိုကောဗျာဒီဆရာဆရာမတွေ individual တွေကျောင်းတွေအပြင်ဒီအဖွဲ့အစည်းတွေ institution တွေပေါ့နော်သူတို့တွေကရောစိတ်ဝင်စားတာမျိုးရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော်ဂျန်ကုန်ကျန်တော့ဒီ UNESCO နဲ့စကားပြောဖြစ်ပါတယ် UNESCO ကလည်းသူတို့ရှိမှဆရာဆရာမတွေ teacher training တွေလုပ်ဖို့ရှိတယ်နောက်ပြီးတော့အခုလုပ်နေရဲ့လက်ရှိခုနောက်ပြောလို့ရလက်ရှိ solution ကလက်ရှိဆရာဆရာမ training တွေကကျွန်တော် theory မှာပဲရရက်သွားတယ်အစ်စ်စ်တွေကကြောင်းလာ trend ကကြောင်းလာပြီးဆရာဆရာမတွေအဲ့ trend ကိုသူတို့ exposure မရအောင်တကယ်လည်းမရောက်ဘူးဆိုတော့တကယ်ကဟိုဆရာဆရာမတွေမှာတော်တော်လေးခက်ရှိပါတယ်ကျွန်တော်2 90လောက်ခေါရွေးကြိုးလာတဲ့ခေါရွေးကိုဖြီးဖို့ဆိုတော့တော်တော်မလွယ်ဘူးမလွယ်တဲ့အခါမှာဒီကျွန်တော်တို့အပြင်exposure trip တွေပေးနိုင်ရင်ကောင်းတယ်ပေါ့နော်ဒီတိုင်းပြည်လုံးနေကြတော့အဆင်မပြေတော့တို့ကကျွန်တော် project ကိုကြည့်ပြီးတော့ကျွန်တော်တို့ train ရတဲ့ virtual reality classroom တွေကြတော့တကယ် classroom တွေကိုရောက်သွားတယ်လို့ခံစားလို့ရတဲ့အခါမှာဆိုဆရာဆရာမ training အတွက်အရန်သုံးမှုဝင်တော့တို့သဘောကျတယ်ပြောပါတယ်တို့ဝယ်ချင်နေပါပြီဟုတ
်ဟုတ်ကဲ့ Silicon Valley ဆိုတာအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီဟိုဘာပေါ့နော်ကဘာကိုဥဆောင်နေတဲ့နည်းပညာတွေကိုတီထွင်နေတဲ့ဒီစုံတီထွင်လောက်ကနေတဲ့သူတွေအများစုရှိတဲ့နေရာကဘာကျော်နေရာတခုပေါ့နော်ဤပညာရဲ့ဘိုင်းမှာသူကဥဆောင်လမ်းပြဖြစ်နေတဲ့နေရာဒါပေမဲ့ Silicon Valley လိုပဲအိန္ဒိယမှာဆိုရင်ဥပမာကျွန်တော်တို့မြန်မာတွေလည်းအများကြီးသိနေကြတာပဲဘင်္ဂလားဟာဆိုလို့ရှိရင်ဒုတိယ Silicon Valley ဆိုပြီးတင်စားခေါ်ဝေါ်ကြတာရှိတယ်အဲ့လိုပဲအလားတူပဲဥပမာဆိုကြပါစို့ဒီ Silicon Valley လိုမျိုးလောက်ကြီးမကြီးမားရတောင်မှအလားတူပေါ့နော်ဤပညာပိုင်းနဲ့ဒီ startup တွေဘာတွေကိုကျွန်တော်တို့ဟိုဟာလမ်းကြောင်းပေးနိုင်မဲ့ Silicon Valley ဆန်းဆန်းပုံစံမျိုးတွေကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်လာနိုင်မလားတခြားနိုင်ငံတွေမှာရောအဲ့လိုမျိုးပုံစံနမူနာယူပြီးလောက်ကြတာတွေရောရှိလားဗျာ
ဟုတ်ကဲ့ရှိပါတယ်2010တုန်းကချီလီပေါ့နော်ချီလီဆိုတော့ကျွန်တော်တို့မြန်မာပြည်လိုပဲ Twin Track PC ရောင်းစားတဲ့နိုင်ငံမှာသူတို့ Copa ရောင်းစားတယ်အဲ့တော့2010မှာချီလီက Cabinet Minister တွေက Silicon Valley သူတို့လာပြီးလေ့လာတယ်လေ့လာပြီးတော့ American ရဲ့ Secret Sauce ပေါ့သူတို့ဘာကြောင့် America ဒီလောက်အောင်မြင်လဲဆိုတာသူတွေ့သွားတယ်အဲ့ဒါဒီကမ္ဘာအနှံ့ကဟို brain တွေပေါ့ကဘာနှံ့ကအကောင့်အလုံးစုံအတော်ဆုံးဆိုတဲ့လူသူတို့ဖိတ်ပြီးတော့ဒီ startup တွေထောင်ဖို့အတွက်အားပေးရယ်ဒီ entrepreneurship ပေါ့သူတို့ချင်းလုပ်ငန်းတွေကိုရန်ဟိုမြောက်စားရယ်ချင်းမြောက်တယ်ပေါ့နော်အဲ့ဒါကိုသူတွေ့သွားတဲ့အခါမှာဒီ chili က
ဝင်ကြီးတွေကချီလီကိုပြန်ပြီး2010ကနေသူတို့စတယ်ချီလီစတာတပ်ဆိုပြီးတော့လုပ်ခဲ့တယ်အခု2016မှာတော့ချီလီကချီလီကွန်ဗယ်လီဆိုပြီးတော့ဖြစ်လာတယ်အဲ့တော့တဖြည်းဖြည်းဒီကချက်ချင်းတော့ overnight ပြောင်းသွားတာမဟုတ်ဘူး6နှစ်လောက်အချိန်ယူတယ်6နှစ်လောက်အချိန်ယူတဲ့ကြားထဲမှာလည်းချီလီကအဆိုရပိုင်းဆိုင်ရာတွေကကျွန်တော်တို့ဒီမရဲကျောင်းမှာဆိုရင် MIT တို့ Harvard တို့ Stanford တို့က graduate တွေဆိုရင်သူတို့ကဒီကျောင်းတွေမှာမဟုတ်ဘူးနော်တခြားအလိုမျိုးနာမည်ကြီးကျောင်းတွေကကျောင်းသား graduate တွေဆိုရင်သူတို့ကဟိုဒေါ်လာ4000လောက်ပေးပြီးတော့ဟိုလှမ်းပြီးတော့လှမ်းခေါ်တယ်သူတို့ရှိမှ startup လုပ်မယ်ဆိုရင်ထောက်ပံ့ပေးကြတယ်အများကြီးရှိအဲ့တော့ဟိုကျွန်တော်တို့လိုမျိုး Harvard graduate တွေ MIT graduate Stanford graduate တွေကဟို startup တွေလုပ်ချင်ပြီဆိုအမေရိကမှာလုပ်မလားချီလီမှာလုပ်မလားဆိုပြီးတော့တော့စဉ်းစားလာကြတယ်အဲ့တော့ကျွန်တော်မြန်မာပြည်မှာလည်းခုလိုမျိုးဟိုဒီလောက်ကျွန်တော်တို့အထောက်ပံ့မပေးနိုင်အောင်မှလက်ရှိရှိနေတဲ့ဒီ entrepreneur လေးတွေပေါ့နော်လူငယ်လေးတွေ startup လေးတွေကိုအထောက်ပံ့ပေးနိုင်မယ်ဆိုရင်ကျွန်တော်တို့2025လောက်မှာမြန်မာပြည်နဲ့မြန်လင်ကွန်ဗယ်လီပဲဖြစ်လာနိုင်ပါတယ်လို့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုက Silicon Valley လို့ကျွန်တော်တို့ပြောကြတယ် Silicon Valley ရအကြီးကြီးကိုလူတွေကလည်းထောင်ပေါင်းချီပြီးတော့အမမျိုးစုံသူကန္တာနဲ့သူလုတ်ကင်နေကြတော့ဒီထက်မှလည်းကျွန်တော်တို့ကြားဖို့တော့ဆိုမြန်မာတွေအများကြီးရှိတယ်ပေါ့နော်ဆိုတော့မြန်မာတွေထဲမှာကောဗျာအခုမလလဝင်းတို့လိုမျိုးဒီအောင်ပေါ့နော်ကို idea လေးတွေကို idea လေးနဲ့ကိုနည်းပညာတွေနဲ့ဒီ product တွေဟိုလုပ်နေကြတဲ့စူးဦးတင်ထွင်းလုပ်ငန်းရှင်တွေရှိနေပြီလားခင်ဗျာ
โอเคရှိပါတယ်ကျွန်တော်လည်းနှစ်ယောက်သုံးယောက်တွေ့ဘူးပါတယ်ကျွန်တော်အမျိုးသမီးတွေမှာတော့ကျွန်တော်ပထမဆုံးလို့ထင်ပါတယ်ကျွန်တော်တခြားမတွေ့ဘူးဒါပေမဲ့မြန်မာပြည်ကနေလာပြီးတော့ဒီမှာ software နဲ့ပတ်သက်တဲ့ engineering နဲ့ပတ်သက်ပြီးတော့လာလုပ်နေတဲ့မြန်မာလူငယ်လေးရှိပါတယ်ဟုတ်
သူတို့တွေကဆိုကြပါစို့ဥပမာဆိုလို့ချင်းအရင်တုန်းကတော့ဟုတ်တာပေါ့နော်မြန်မာနိုင်ငံမှာလုပ်ပိုင်ခွင့်မရှိဘူးအင်တာအထူးသဖြင့်ဒီဟိုဒီဒီ Silicon Valley လိုမျိုးလုပ်ငန်းတွေကိုလုပ်နိုင်ဖို့တော့ကအင်တာနက်နည်းပညာအမတန်မြန်ဆန်မှုလိုတယ်လေဟိုမြန်ဆန်မှုလိုတယ်ဆိုတော့နည်းပညာပိုင်းကဆိုင်ရာချိုးယွင်းချက်တွေရှိတဲ့အပြင်ဟိုအစိုးရကလည်းခွင့်မပြုဘူးပိတ်ပင်တားဆီးတာတွေရှိတယ်ဆိုတော့လူတွေကမြန်မာဖြစ်ပေမဲ့လို့နိုင်ငံခြားသားဆိုတော့ဝေရောပေါ့နော်မြန်မာအချင်းချင်းတောင်မှမြန်မာနိုင်ငံမှာသွားလို့ဖို့စိတ်ဝင်စားကြဘူးဒါပေမဲ့အခုကနည်းနည်းပြောင်းလဲမှုတွေရှိလာပြီးအစိုးရဘက်ကလည်းနည်းပညာပန်းဆိုင်ရာအတိုင်းအတာတစ်ခုဒီစောစောမလလဝင်ပြောသလိုချီလီဥပမာလိုပေါ့နော်အတိုင်းအတာတစ်ခုဒီအထောက်ပံ့နေပေးနိုင်မယ်အကူအညီပေးနိုင်မယ်ဆိုရင်ဒီမှာရှိနေကြတဲ့ Silicon Valley မှာရှိနေကြတဲ့မြန်မာလူငယ်တွေရောစိတ်ဝင်စားလာပြီးတော့မြန်မာနိုင်ငံမှာပြန်လုပ်မယ်တဘောမြန်မာ Silicon Valley လိုမျိုးပေါ့နော်နာမည်ကတော့ကြိုက်သလိုတစ်ခုဖြစ်လာမယ်ပေါ့အဲ့လိုမျိုးဖြစ်လာနိုင်ခြေရှိနိုင်မလား
ဟုတ်ကဲ့ဖြစ်နိုင်ပါတယ်တခုအရေးကြီးရပါတော့ကျွန်တော်တို့ဒီအစိုးရကကျွန်တော်ငွေကြေးထောက်ပံ့ပေးရုံနဲ့မကောက်ဘောနောက်တခုဒီ startup ဟို culture တခုကောင်းမွန်ဖြစ်လာဖို့ကြတော့ the mandatory လို့ပါတယ်ရှေ့ကနေဥဆောင်ပေးမယ်ရှင်လည်းဖြည့်ပေးနိုင်မယ် mandatory လို့ပါတယ်အဲ့ဒါကြီးကြတော့ကျွန်တော်မြန်မာယူမှာအခုမရှိသေးဘူးညာကျွန်တော်လည်းအခုလုပ်ချင်တာမြန်မာပြည်ပညာရေးအတွက်ပဲအဓိကလုပ်ချင်တာဒါပေမဲ့လည်းလိုအပ်တာက technology ကဒီမှာပဲရှိရောဒီလိုပြင်လာရတယ်နောက်တခုကဒီမှာက network တွေရှိရပါတော့ဒီလိုမျိုးဟိုတခုခု startup တွေခက်ခဲရှိရတော့နောက်ဟိုဟာနဲ့ပတ်သက်လို့လဲ law နဲ့ပတ်သက်လို့ ਆ ဒီဘက်ကခိုင်မာခိုင်ခိုင်မာမာရှိရပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးတကယ်ဒီဒီကခိုင်မာရှိရ rural law တွေကကျွန်တော်တို့ startup တွေအတွက်အများကြီးရည်တည်ပေးနိုင်တဲ့ဟာတော့ဘာလို့အဲ့လိုမျိုးဆိုတော့ဒီဘက်ကိုပဲရောက်လာနေပြီခင်ဗျာအဲ့တော့အစိုးရဘက်ကလည်းကျွန်တော်တို့ဟိုကူညီပေးနိုင်တဲ့ incentive တွေပေးနိုင်တယ်နောက်တစ်ခုကဒီဟိုတခြားmandatory တွေကလည်း regional player တွေနဲ့ချိတ်ဆက်ပြီးတော့ဗောနော်ကျွန်တော်တို့မြန်မာပြည်မှာအကုန်လုံး mandatory မရှိဘူးဆိုရင်တော့မာဒီ Southeast Asia လောက်မှာအာ China လောက်ယူရီးယားလောက်ဒီမလေးရှားလောက် Singapore လောက်က mandatory နဲ့ချိတ်ဆက်ပေးနိုင်မယ်ဆိုရင်တော့မြန်မာပြည်ဘက်ကိုပြန်လာမှာပါကျွန်တော်တို့အကုန်လုံးလည်းပြန်လာကြင်ကြတာပဲဟုတ်ဒီမနေ့ကဆိုလဲကျွန်တော်အမေစု Harvard ကိုလာတော့တယ်ចောင်းသားတွေနဲ့လည်းဆက်ဖိတ်တယ်ចောင်းသားတွေကလည်းပြန်လာကြင်တယ်ဗောနော်အဲ့တော့ကျွန်တော်တို့ငွေကြေးအပိုင်းရောနောက်တစ်ခုကဒီ network ပေါ့ဒီ regional player တွေနဲ့ချိတ်ဆက်ပြီးတော့ဘူကိစားလဲလူပါလိမ့်မယ်ဟုတ
်ဟုတ်ကဲ့အမြဲတမ်းဖြစ်နိုင်ပါစေလို့ဆုတောင်းတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆုတောင်းပါတယ်ရှိသေးပါ
ကိုယ်စားဝင်လိုက်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမျက်မှောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ
ဝေးကနေထိမ့်ချုပ်ပြန်တန်းရတဲ့ drone ရင်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာဆောင်ကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေခြုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ရင်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့နည်းပညာတွေကြောင့်လည်း
drone mount တဲ့အတွေ့အကြုံရှိသူတွေတောင်မှဒီကနေ့ခေတ်ပေါ် drone တွေကိုအဆင်ပြေပြေသုံးလာနိုင်တယ်လို့မြန်မာနိုင်ငံကဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကရှင်းပြပါတယ
်အခုနောက်ပိုင်းမှာနည်းပညာတဖြည်းဖြည်းပြင်လာတဲ့အခါကျတော့ drone ကင်မရာကိုဒီမှာချိတ်ပြီးပြင်ပြလိုက်ပြီးဆိုရဲဒီအောက်ကနေကိုဒီ telephone video tablet မှာပဲဒီ computer မှာရှိတဲ့ desktop ဒီသွားရမြောက်ကို live ကြည့်လို့ရပြီဆိုတော့ကျတော့အရင်နဲ့ဆက်လို့ရှိရင်အများကြီးလည်းပုံပြီးအဆင်ပြေလာတယ်ပုံပြီးတော့မှလည်းကောင်းလာတယ်ပုံကြည့်တော့ကဟိုအဲ့ဆောင်မောင်းတက်ဖို့သာတော့ကအရင်ဆုံးတစ်ပတ်ဆယ်ရက်လောက်အချိန်မီမီလေ့ကျင့်ရပါဘောဘာလို့ဒီပြန်တဲ့ဥစ္စာဟိုဘက်ရေးလိုက်ဒီဘက်ရေးလိုက်အဲ့ဒီသူ့အထောက်ကိုကတည်အောင်လို့အဲ့လိုဒီစာလေ့ကျင့်ပြီးမှကိုပြန်လို့ရအခုနောက်ပိုင်းဒီပညာနဲ့ညင်လာတဲ့အခါကျတော့အခါမှဟိုမတော်မှုတွေလို့တောင်းမှာအခုချက်ချင်းချပြီးတော့မှဒီအမေချမော်လေးနဲ့ပြန်လိုက်ပြီဆိုလို့ရှိရင်ပြဖို့တူကြည့်ပြပို့တဲ့ရှင်သွားမှတ်တယ်။နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးဆိုစစ်ကနေလောက်သွားတယ်ဆိုလို့ရှိရင်တော့မှသူ့နေရာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့။အဲ့ခါကျတော့ခုနောက်ပိုင်းဒီပညာရဲ့ပို့ပြီးလွယ်လာပေါ့
။သမယိုးချဓာတ်ပုံရရတာမျိုးမဟုတ်ပဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းကြပုံရဖို့မှရောအခက်အခဲမရှိနိုင်ပါဘူးလား။
အဲ့ရလေကိုဖောက်ကိုပေါ်တော့ပတ်ပြီးတော့မှကိုကျွန်တော်တို့ကျွမ်းကျင်နေနေမောင်းနိုင်ရဲ့ပေါ်မှာမူတည်ပြီးတော့မှဟိုဒီတော့ရှောက်မြင်နေကိုလူချင်းနဲ့အင်ငယ်ကိုသိချင်းတိုင်းကြမရမရှိရပတ်ပြန်တော့မှကိုဖောက်ကိုရှာလို့ရတယ်မျိုးစုံပေါ်တော့အပေါ်တဲထဲကနေကြည့်မယ်ပတ်ပတ်လေးကိုပတ်ပြီးတော့မှကြည့်ရမယ်ဟိုအဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောက်ဒီဖျားတစ်ခုပဲဖြစ်ဖြစ်တစ်ပြင်းတစ်ခုပဲဖြစ်ဖြစ်ပေါ့နော်အင်ငယ်ကလည်းအလားတူဖြစ်မလဲဘလောက်လောက်အမြင်နေဆိုပူပြီးလာမလဲဘလောက်လောက်အလေးမောင်းဘလောက်လောက်အဝေးထသွားရင်ပူပြီးလာလားမလဲဆိုတော့အခုကျွမ်းကျင်ကျွမ်းကျင်နေပေါ်မှာမူတည်ပြီးတော့မှပူပြီးတော့မှလည်းလွယ်လာတယ်ပူပြီးတော့မှလည်းကောင်းလာတယ်ဒါပေမဲ့ဒီမြင်ကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကင်မရာရုပ်ခွက်တဲ့ quality ပေါ့နော်။အချို့ပတ်သက်တဲ့နိုင်ငံလူတွေအရင်ကုန်ကြများခံနိုင်တဲ့လူတွေကြားခါကြောင့် DSLR ကိုခေါ်တဲ့ဒီကျွန်တော်တို့ရိုက်နေတဲ့ကင်မရာကိုပဲတည်နိုင်တဲ့ drone တွေအဝေးပြီးတော့မှတက်ပြီးတော့မှလွတ်ပြီးရိုက်ကြပါဘူး။အဲ့ဒီဟာကြောင့်ဒီအရင်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝင်နိုင်တဲ့ခါကြောင့်ဒီမျက်ရှိအနေထားပါကဒေါ်လာ1,300-1,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့ခါကြတော့သူကထွက်လာတဲ့ရုပ် quality ရတော့ကင်မရာအကြီးနဲ့ရိုက်တဲ့ quality ယူတော့မမီသေးဘူးပေါ့အဲ့ဒီချိန်ကြီးပဲအားနည်းချက်ရှိပါတယ်။ဂျန်နိခါရအားလုံးကတော့ဒီ angle ချိန်တာပြီးရင်ခါကျတော့ဒီ core computation ချိန်တာ computation ချတာအဆက်ကဖြစ်နေပါတယ်
။ဓာတ်ပုံတွေ video တွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြတဲ့ဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်နေမဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ်
။ဥပမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ daily life ရိုက်တာတော့ကျတော့ဒရုန်းနဲ့ရိုက်လို့မှမရတာတော့အကြောဒီမြေကြီးပေါ်မှာပဲဒါလူရိုက်တာဟုတ်ဒရုန်းနဲ့ရိုက်တဲ့ဟာတွေကြာခါကြောဒီကောင်းကင်ကနေမြင်ရတဲ့ဒီကရှူပင်းတွေပေါ့ဇက်ပုံလို့ပြောမယ်ဆိုတော့ဒီ general view ပဲပေါ့နော်အဲ့လိုမျိုးဒီအားလုံးမြေချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့အဲ့မြင်ကွင်းတစ်ခုရိုက်တဲ့ခါမှာကြာဒရုန်းနဲ့ရိုက်တာကဘီဘီအားတာချက်ရှိအောင်မဟုတ်လို့ရှိရင်ကျွန်တော်တက်ပုံလို့မရိုက်ဘူးဆိုလို့ရှိရင်ဟောင်းကားဆိုလို့ရှိရင်ကိုဘားတောင်ကလပ်ကိုရိုက်ချင်တယ်ဆိုကြာကိုဘားတောင်မကြီးပေါ်တက်ပြီးမှလမ်းကြီးရရတယ်ပေါ့နော်ဒီကိုဘားတောင်ကလပ်ကိုရောက်တော့တော့အဲ့တော့ကျွန်တော်ရတဲ့မြင်ကွင်းကဘာသူဆက်ဆဲရလဲဆိုတော့ဒီပုပ်ပွားတောင်မှာရွက်ကမြင်ရတဲ့ပုပ်ပွားတောင်လိုက်မြင်ကွင်းကိုပဲကျွန်တော်ရရုံးပေါ်လာတဲ့ခါကြခါကြကျွန်တော်အနေနဲ့ဒီပုပ်ပွားတောင်လက်ပေါ်ထိတက်လိုက်မယ်တက်ပြီးရခါတောင်လက်ပေါ်ကနေမှအဲ့တောင်လက်ကိုပတ်ပတ်လဲပတ်ပြန်ပြီးကိုချိုက်တဲ့စိတ်ချက်ကိုတည်းရှမ်းနေပူပြီးရိုက်လို့ရလာတယ်ပေါ့
အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်အဲ့တော့အဲ့ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနေလို့ပါလားရှင့်
ဒီမှာမလလကူဝယ်လို့ရပါတယ်ဒီမှာဒီမှာဆိုလို့ရှိရင်လူတွေအများဆုံးခိုင်းကြတဲ့ဒီ DJM brand ပေါ့နော်အဲ့ဒီ DJM brand ကိုဆိုလို့ရှိရင်ဟိုဒီ DJM website ထဲကဈေးနှုန်းတိုင်းကိုဝယ်လို့ရနိုင်ပြီခင်ဗျာအဲ့လောက်ကြီးဖြစ်ခဲ့ခဲ့တော့မဟုတ်တော့ပါဘူးသူအမျိုးသားလိုက်ပေါ့သူပတ်စံတဲ့နိုင်တဲ့နိုင်တော့ဟို30-40လောက်ကနေစပါတော့မှနောက်ဆုံး30-35လောက်ထိဝန်းကျင်လောက်ထိပေါ့အဲ့ခါကျသူအစားအလိုက်ပေါ့ဘယ်မှုစီအယောက်20မှာတယောက်လောက်ကတော့အနည်းဆုံးတော့ခိုင်းနေရပြီပဲ
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေကိုပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင်
ကျွန်တော်ဒီနောက်ဆုံး professional လုပ်ငန်းတွေရောဆေးစီမံကိန်းတွေရောအစိုးရစီမံကိန်းတွေပေါ့နော်အစိုးရစီမံကိန်းတွေနောက်ဝကြခါကျဒီ company ကြီးတွေသူက project စီမံကိန်းတွေပေါ့နော်နောက်ဆုံးဘယ်နေရာမှာတုံးကြရလဲဆိုတော့ဒီ HMI ရောင်းဝယ်တွေပေါ်မှာတုံးနေကြ HMI ရောင်းဝယ်တွေမှာဘယ်လိုတုံးကြလဲဆိုတာကတော့ခုတော့ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်ပြတ်တောပြတ်တွေဝင်ရတဲ့ခီရောက်လာပြီဆိုတော့ခါကျတော့သူတို့ကမြေရှာတဲ့အခါမှာအဲ drone နဲ့ပြန်ပြီးရှာကြရှာတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးက
ြလောလောဆယ်မြန်မာနိုင်ငံမှာက drone ရင်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူးနယ်မြေဒေသအလိုက်ကန့်သက်ထားတာမျိုးပဲရှိပါသေးတယ်အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကပြောပါတယ
်ဥပဒေမရှိတဲ့အခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မှန်းလို့မရဘူးပေါ့နော်ဥပဒေမရှိသေးဘူးဆိုတော့သူရဲ့ data လိုက်ပေါ်မူတည်ပေါ်မှာသူ့ဖန်နဲ့သူအမိန့်ထုတ်တာရောရှိရောဥပမာရှင်လူဘုံဖျားမှာဆိုလို့ရှိရင်သူပြန်တန်းခွင့်ကိုသူပြန်ပေးထားတယ်ရှင်လူဘုံဖျားမှာဆိုတော့လုံးဝပြန်မပြောင်းဘူး
ရဲခါကျတော့တချို့နေရာတွေမှာလည်းပြီးမပြန်ရောက်ပေါ့နော်သူရဲ့ဟိုလုံုံရေးအနေထားပြည်စင်ရပေါ့ဒီမြန်မာပြည်မှာအဲ့မျိုးဥရင်ပြည်ပေါ်လာမယ်ဆိုလို့ရှိရင်တော့ဘယ်နာမှာဘယ်တိုင်းနာလီလုံးလို့ရမယ်ဘယ်နာမှာဘယ်တိုင်းနာလီလုံးလို့မရဘူးဆိုတော့အခါကျအဲ့လိုမျိုးတီးပြီးစရာတိလာလို့ရှိရင်တော့ပူပြီးဆင်ပြေပါပေါ့အ
ဲ့တော့နောက်မှဒီဥပဒေတွေကလည်းတသက်မမတ်ရှိလာမယ်နောက်ပြီးတော့ဒီဤပညာတွေကလည်းပို့ပြီးတော့တိုးတက်လာမယ်ဆိုရင်ရောအခုရက်ပို့ပြီးတော့တွင်းတွင်းကျဲကျဲသုံးတဲ့သူတွေများလာမယ်လို့ရောထင်လားရှင့်
နောက်ပိုင်းကျရင်တော့ပုံပြမဒီရက်ပုံဒီနေနေဖြစ်လာမယ်လို့ထင်တယ်။ဘာလို့ဒီနေနေဖြစ်လာမယ်လို့ထင်လဲဆိုတော့ကျတော့ဟိုသူ့ရဲ့စီးပွားရေးရဆိုလို့ရှိရင်လည်းဘောနောကျွန်တော်ဒီနောက်ကဒီကောင်းရင်းရနေတဲ့ပုံရင်းနဲ့ဒီကုတ်တစ်ခုလည်းပေါ်လာတယ်။အဲဒီကုတ်တစ်ခုပေါ်လာပြီးမှသူ့ရဲ့ရရဲ့အသိပညာကြီးပဲပြောမလားသူ့ရဲ့ကိုယ်ရောလည်းကောင်းတဲ့အနေထားမှရှိရပေါ့။နောက်ပိုင်းတစ်ခုလည်းပုံပြီးတွေ့ကြလာမယ်ထင်တာပဲခင်ဗျ
။ drone ချင်းတွေသုံးပြီးတော့ရှိုက်ကူးထားတယ်သူ့ရဲ့ဓာတ်ပုံဗီဒီယိုပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါလေရှင
်။မဆုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါရှင်အားလုံးဆင်းနေပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ဟောလိဝုဒ်ကနာမည်အကြီးဆုံးဘရဂျလီနာရိုဇုံတွဲရဲ့အကွဲပြဲသတင်းအမေရိကန်ထောက်လှမ်းရေးအချက်အလက်တွေကိုဖွင့်ချတဲ့ Snowden အကြောင်းရုပ်ရှင်ဒီလိုမျိုးကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ဟောလိဝုဒ်ရဲ့နာမည်အကျော်ဆုံးဇနီးမောင်နှံလို့ပြောလို့ရတဲ့မင်းသား Brad Pitt နဲ့မင်းသမီး Angelina တို့ရဲ့ဆယ်နှစ်နှစ်ကြာချစ်သက်တမ်းတခန့်ရပ်သွားပါပြီ Brad Pitt ကိုကွာရှင်းခွင့်ရဖို့အတွက်မင်းသမီး Angelina Jolie ကရုံးတော်ကိုလျှောက်ထားပြီးလို့သူ့ရဲ့ရှေ့နေက September 20ကပဲကြေညာချက်ထုတ်သွားပါတယ်ဒီလိုဆုံးဖြတ်ရတာဟာမိသားစုအရေးအတွက်ပါမင်းသမီးကတော့ကိုယ်တိုင်မှတ်ချက်ပေးမှာမဟုတ်ပါဘူးသူတို့မိသားစုရဲ့အတွင်ရေးဖြစ်တာကြောင့်သူတို့ရဲ့အခွင့်အရေးကိုလေးစားပေးပါလို့ရှင်နေ Robert Offer ကကြေညာချက်မှာပြောထားပါတယ်။ Hollywood အမှုပညာသတင်းတွေကိုဖော်ပြတဲ့ TMZ သတင်း website မှာတော့ Angelina Jolie ကသူတို့နှစ်ယောက်ရဲ့ကလေး6ယောက်လုံးကိုအပြည့်အဝဆောင်ရှောက်ခွင့်တောင်းထားတယ်လို့ပြောပါတယ်။ပြီးတော့မင်းသမီး Jolie ကသူတို့ကလေးတွေရဲ့ parking, rugby ရဲ့ကလေးတွေပေါ်မှာပြုမှုဆက်ဆံပုံကိုအရင်စိတ်ဆိုးနေတယ်လို့လည်းပြောထားပါတယ်။ဒီကဘာကျော် Hollywood ဇနီးမောင်နှံက10နှစ်ကြာအတူတကွပေါင်းသင်းနေထိုင်ပြီးတော့2014ခုနှစ်မှာတရားဝင်လက်ထပ်ခဲ့ကြတာဖြစ်ပါတယ်။အခုနှစ်နှစ်ကြာစက်တင်ဘာလ15ရက်မှာတော့ကွဲဖို့လျှောက်ထားခဲ့တာဖြစ်ပါလိမ့်ရှင်။ကကူလာတမကမှာကျင်းပတဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့အခမ်းအနားကိုတော့အမှုပညာအကျော်မော်တွေဖြစ်တဲ့ Michael Douglas, Leonardo DiCaprio နဲ့ Steven Wonder တို့တက်ရောက်ပြီးတော့ငြိမ်းချမ်းရေးမီထွန်းညှိပေးခဲ့ကြပါတယ်။အထွေထွေညီလာခံခမ်းမမှာကျင်းပတဲ့အဲဒီပွဲကို Michael Douglas ကဦးဆောင်ပြီးတော့ကူလာတမကအတွင်ရေးမှုချုပ် Ban Ki-moon နဲ့ကျောင်းသား800တက်ရောက်ခဲ့တာပါ။ကျန်တဲ့သူတွေကတော့ Video Diet ရုပ်သံကားတစ်ဆင့်ပါဝင်ခဲ့ကြတာဖြစ်ပါတယ်။ကူလာတမကငြိမ်းချမ်းရေးစေတမန်တူဦးအနေနဲ့ကျွန်တော်အာရုံထားတဲ့ကိစ္စကတော့လက်နက်ဖြတ်သိမ်းရေးဖြစ်ပါတယ်။လူအများများတည်ကြည်စေနိုင်တဲ့လူသက်လက်နက်တွေကိုဖျက်ဆီးသင့်ပြီလို့ယုံကြည်ပါကြောင်း Michael Douglas ကပြောတော်ပါရယ်။ Leonardo DiCaprio ကတော့မိန်ကုံးမပြောခင်မှာသူ့ရဲ့ Before the Flood ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကိုအမည်သဘောနဲ့ပြသွားခဲ့ပါရယ်။အဲဒီရုပ်ရှင်ကတဘာဝပတ်ဝန်းကျင်ဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကိုရိုက်ကူးတင်ဆက်ထားတာဖြစ်ပါရယ်။ကမ္ဘာမှာနိုင်ငံတကာငြိမ်းချမ်းရေးနေ့ကို September 22ရက်နေ့အဖြစ်နဲ့သတ်မှတ်ထားပြီးတော့နှစ်စဉ်ကမ္ဘာတစ်ဝန်းမှာကျင်းပကြတာဖြစ်ပါလိမ့်ရှင်။အမေရိကန်အစိုးရရဲ့လှုပ်ဝှက်ချက်လက်တွေကိုဖောက်ချခဲ့တဲ့အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီ Contractor ဟောင်း Edward Snowden အကြောင်းကိုရိုက်ကူးထားတဲ့ Snowden ရုပ်ရှင်ကအထူးပွဲကိုတော့ဂျာမနီနိုင်ငံမြူနစ်မြို့မှာအခု September 19ရက်နေ့မှာပြသတော့ Director Oliver Stone နဲ့ရုပ်ရှင်သရုပ်ဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုပြသတဲ့မြူနစ်ရုံဟာဆိုရင်အတော်လေးအငင်းပွားစရာရုပ်ရှင်ကားတွေပြသတဲ့နေရာလည်းဖြစ်ပါတယ်။American မျိုးသားလုံခြုံရေးအင်ဂျင်စီမှာလုပ်ခဲ့တဲ့ Edward Snowden က American ပြည်အောင်စုအစိုးရရဲ့ထောက်လှမ်းရေးအစီအစဉ်တွေကိုဖောက်ချခဲ့တဲ့ဖြစ်ရပ်ကိုနောက်ခံထားပြီးရိုက်ကူးထားတာဖြစ်ပါတယ်။ အခုလိုမျိုးငင်းပွားစရာအကြောင်းရက်တွေကိုရိုက်ကူးလေးရှိတဲ့ Director Oliver Stone ကဒီရုပ်ရှင်ကအခုပြသတာဟာအရေးပါပြီးအချိန်ကြိုက်လည်းဖြစ်တယ်လို့ဆိုပါတယ်အခုဆိုရင်အင်အားကြီးနိုင်ငံတစ်ခုအနေနဲ့ထောက်လှမ်းရေးကိစ္စတွေ Cyber Warfare လို့ခေါ်တဲ့ Internet စစ်ပွဲကိစ္စတွေမှာအနာဂတ်ကိုဘယ်လိုပုံဖော်လှုပ်ဆောင်မလဲဆိုတာပြောနေဆိုနေကြတဲ့အချိန်ကာလဒါဟာအမတန်ကိုအရေးပါတဲ့ကာလဖြစ်လို့ဒီရုပ်ရှင်ကအလွန်အရေးကြီးတဲ့ရုပ်ရှင်ကပါလို့ Director Stone ကပြောပါတယ် Stone ဟာ American လှုပ်ဝက်ထောက်လှမ်းရေးအစီအစဉ်တွေကိုသတင်းမီဒီယာတွေကိုဖောက်ချခဲ့ပြီးတဲ့နောက်မှာ2013ခုနှစ်မှာတော့ American ပြည်အောင်စုကနေထွက်ပြေးသွားခဲ့တာပါသူကအခုဆိုရင်တော့ရုရှားနိုင်ငံမှာခေလွန်ငွေရယူနေထိုင်နေတယ်လို့အမေရိကန်အစိုးရကတော့တချို့မှုနဲ့သူ့ကိုတရားဆွဲထားတာဖြစ်ပါတယ်။စတိုဒန်ဖြစ်တဲ့တရုတ်ဆောင်တဲ့ဟောလိဝုဒ်မင်းသား Joseph Gordon-Levitt ကတော့ရုပ်ရှင်ဇာတ်ကြောင်းဟာငင်းပွားစရာကိစ္စတော့ဖြစ်နေတယ်။ဒါမဲ့လို့အစိုးရရဲ့လုပ်ရက်ကရောမှန်ရဲ့လားဆိုတာမေးခွန်းထုတ်နိုင်တဲ့အခွင့်အလမ်းနဲ့ဖြစ်တယ်လို့ဆိုပါတယ်။ဒီအတွက်ကြောင့်သူကတော့ဒီရုပ်ရှင်ကားအတွက်ကျေနပ်မိတယ်လို့လည်းပြောပါတယ်။ရုပ်ရှင်ဇာတ်ကားထဲမှာတော့စတိုဒန်ရဲ့ချစ်သူ Lindsay Mills အဖြစ်နဲ့မင်းသမီး Shailene Woodley ကသရုပ်ဆောင်ပြီးဇက်ကွက်အများစုကိုဥရောပမှာရိုက်ကူးထားတာဖြစ်ပါတယ်ရှင်။ Paparazzi gonna follow me every place. I'm gonna sell 10 million copies.တဲ့တဲ့မှာအမေရိကန်ပြည်အောင်စုတလွာယုံတင်ခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်ကားတွေထဲမှာရုံးကိုလူဝင်ဆုံးရုပ်ရှင်ကားတွေထဲမှာဆိုရင်တော့ MGM Columbia Pictures ရုပ်ရှင်ထုတ်လို့ရကထုတ်လို့တဲ့ The Magnificent 7ရုပ်ရှင်ကားကပြီးခဲ့တဲ့တောက်ကြမှာအမေရိကန်ရုပ်ရှင်ရုံးပေါင်း3684ရုံးမှာပြသခဲ့တဲ့စုစုပေါင်းဝင်ငွေ$12.8 billion တန်းနဲ့ရှေ့ဆုံးကနေဦးဆောင်နေတာပါဒရိုက်တာအန်တဝိုင်းနေဖာကရိုက်ကူးတဲ့ရုပ်ရှင်ကစပြီးတော့ယုံတင်ကလေးကနေပြီးခဲ့တဲ့တောက်ကြဒီငွေပေါင်း$35,000ပါရရှိပြီးဖြစ်ပါတယ်။ဒီကောင်းမွန်ရုပ်ရှင်ကဒေါ်လာတန်90အကုန်ကျခံပြီးတော့ရိုက်ကူးထားတာဖြစ်ပြီးတော့နာမည်ကြီးမင်းသားတွေဖြစ်တဲ့ဒန်ဇယ်ဝါရှင်တန်နဲ့အီသန်ဟော့ခ်တို့ပါဝင်ပြီးတော့သရုပ်ဆောင်ထားကြတာပါ။သူရဲ့နောက်ဒုတိယနေရာမှာတော့ Warner Brothers ရုပ်ရှင်ထုတ်လို့ရေးကရိုက်ကူးတဲ့ Stock ဆိုတဲ့ Animation ကာတွန်းရုပ်ရှင်ကရှိပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းဝင်ငွေ$5.8 billion ရပြီးတော့ဒုတိယလူကြီးများဆုံးကဖြစ်ပါတယ်။ဒီရုပ်ရှင်အတွက်တော့သူတို့က$30 billion အကုန်ကျခံပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my
own jet.မယေတနာကျော်စီစဉ်တင်ဆက်တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့အမေရိကန်ပြည်ထောင်စုမှာစီးပွားရေးပညာမဟာဘွဲ့တင်နန်းတက်နေတဲ့ကိုပိုင်သူထက်ရဲ့အမြင်ကိုနားဆင်ကြရအောင်ပါရှင်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်။
တော်ယုံကြည်တာကတော့အလို့ကိုင်းပညာရေးအခွင့်အလမ်းတွေရှောက်ထားတဲ့နေရာမှာကြားမအသက်အရွယ်အိမ်တော်ရှိမရှိရုပ်ရည်စတဲ့အပေါ်မှာအခြေခံပြီးခွဲခြားမှုတွေမပြုသင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒီခွဲခြားမှုတွေကိုကျွန်တော်ထူးထူးခြားခြားသတိထားမိတာကတော့လွန်ခဲ့တဲ့လအနေငယ်ကပါကျွန်တော်ကကြောင်းလဲပြီးတော့မယ်ကြောင်းပြီးရင်မြန်မာပြည်ပြန်ပြီးအလုပ်လုပ်မယ်လို့စိတ်ကူးပါတယ်ဒါကြောင့်မြန်မာအလင်းကြေးမုံစတဲ့သတင်းစာတွေကနေအလုပ်ခေါ်စာတွေကိုကျွန်တော်စဖတ်မိပါတယ်လောက်ခေါ်စာတွေထဲမှာကျွန်တော်ထူးထူးခြားခြားတွေးမိတာကတော့အသက်အပိုင်းခြားကန့်သက်ထားတာတွေပါဥပမာအသက်30အောက်အသက်20နဲ့30ခြားစသဖြင့်အလုတ်ကိုင်းတွေကိုအသက်နဲ့ကန့်သက်ပြီးခေါ်တာတွေတွေ့နေရပါတယ်ဒါနဲ့မကသေးပါဘူးအစိုးရတရားဝင်သတင်းစာကြီးတွေကပါရဂူဘွက်ခေါ်စာတွေကိုလည်းပဲဖတ်မိပါတယ်အဲ့ဒီပါရဂူဘွက်ရှောက်ထားဖို့ခေါ်ယူတဲ့နေရာမှာလည်းပဲအသက်30နှစ်နှစ်ထက်မကြီးရဝန်ထမ်းဖြစ်ပါကအသက်အကန့်အသက် short port စဉ်းစားပေးမိစသဖြင့်အသက်ကန့်သက်ထားတာတွေတွေ့ရပါတယ်။အဲ့ဒီတော့လူတယောက်ဟာအသက်32နှစ်ကျော်ရင်ပါရဂူဘွက်ဆက်တက်ခွင့်ဆုံးရှုံးသွားတဲ့သဘောပါ။အလားတူပဲအစိုးရသည့်လက်ထက်ပညာရေးဝန်ကြီးဌာနကဖွင့်တဲ့အသက်မိုးဝမ်းကြောင်းပညာသင်တန်းခေါ်စာတွေမှာလည်းပဲလူပြိုအပြိုဖြစ်ရမည်ဆိုတဲ့ကန့်သက်ချက်တွေတွေ့နေရပါတယ်။အဲ့ အဲ့ဒီတော့လူတယောက်ဟာအသက်ငယ်ငယ်နဲ့အိမ်အောင်ကြွားရင်ဘဝတလန်ဆုံးရှုံးသွားတဲ့သဘောဖြစ်နေပါတယ်။အုတ်စီတင်နန်း၊တန်ကြီးတန်ခွေးတင်နန်း၊အချုပ်တင်နန်းစတဲ့အသက်မိုးဝမ်းကြောင်းတင်နန်းတွေဆိုတာလူတယောက်အသက်မွေးလောက်ကင်စားတောက်လို့ရအောင်တင်ကြားပေးတဲ့တင်နန်းတွေပါ။အိမ်အောင်ကြွားလို့အသက်မိုးဝမ်းကြောင်းပညာတစ်ခုကိုတင်ခွင့်မရှိတော့ဘူးလို့ကန့်သတ်လိုက်တာဟာမဖြစ်သင့်ဘူးလို့ကျွန်တော်ယုံကြည်ပါတယ်။အလားတူဗန်လုံငန်းအလုတ်ခေါ်စာတွေကိုဖတ်ကြည့်တဲ့အခါမှာလည်းပဲရုပ်ရည်ပြေပြေရမီအိမ်တောင်မရှိရစသဖြင့်ကန့်သတ်ထားတာတွေတွေ့ရပါတယ်။ရုပ်ရှင်သရုပ်ဆောင် model စတဲ့လုပ်ငန်းတွေမှာရုပ်ရည်ကအဓိကကျပေမဲ့တိုင်ရှင်ရေး car driver စတဲ့လုပ်ငန်းတွေမှာရုပ်ရည်ထက်လုပ်ငန်းအရည်ချင်းကပိုပြီးအဓိကကျပါတယ်။အခြားခင်မီဖွင့်ပြတဲ့နိုင်ငံတွေမှာတော့အသက်ရုပ်ရည်ကြားမှအိမ်တောင်ရှိမရှိစတဲ့အပေါ်မှာအခြေခံပြီးခွဲခြားမှုတွေမလုပ်ဖို့တားမြစ်ထားတဲ့ဥပဒေတွေပြဋ္ဌာန်းထားပါတယ် United Nations World Bank စတဲ့ကမ္ဘာအဖွဲ့အစည်းတွေကအလုတ်ခေါ်စာတွေမှာတော့အသက်ကန့်သတ်ချက်တွေထည့်မရေးထားပါဘူးဥပမာအလုတ်တစ်ခုကအသက်ငယ်ငယ်လူတွေကိုခေါ်ကျင်တယ်ဆိုရင်တော့ Fresh graduates are welcome ပူပူနွေးနွေးဝဲရထားတဲ့ကျောင်းသားကျောင်းသူတွေရှောက်နိုင်သည်ဆိုတဲ့သဘောပါဒါပေမဲ့ top level management လို့ခေါ်တဲ့ယာတုမြင့်မြင့်အလုပ်တွေကိုခေါ်တဲ့နေရာမှာတော့အသက်အနည်းဆုံးဘယ်လောက်ရှိရမည်ဆိုတာကိုမရေးဘဲအနည်းဆုံးလုံသက်10နှစ်ရှိရမည်15နှစ်ရှိရမည်စသဖြင့်ဝီနီလို့ရေးတတ်ကြပါတယ်။ပညာသင်ခွင့်လျှောက်လာတွေခေါ်ယူတဲ့နေရာမှာတော့နိုင်ငံတော်တော်များများမှာအသက်အကန့်အသတ်တွေမထားတော့ပါဘူး။ဒါကြောင့်ဤကုံအားဖြင့်ပြောရရင်အလုပ်အကိုင်းပညာရေးအခွင့်အလမ်းတွေလျှောက်ထားတဲ့နေရာမှာကြားမှအသက်အရွယ်အိမ်တောင်ရှိမရှိရုပ်ရည်စတဲ့အချက်တွေပေါ်အခြေခံပြီးခွဲခြားမှုတွေလျော့နေပပျောက်သွားပါစေလို့တိုက်တွန်းလိုက်ပါရစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တနင်္လာနေ့ညအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲအစီအစဉ်တွေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတက်လှည့်ကြီးညာပေးပါမယ်ရှင်
ကိုလံဘီယာအစိုးရနဲ့ FARC သဘုံဖွဲ့ရီအခြားနောက်ဆုံးဆင်ညင်ငယ်ရေးသဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးတော့မှာဖြစ်လို့ကမ္ဘာနောက်ချမ်းမှာနှစ်အရှိကြဆုံးဖြစ်နေတဲ့တော်လန်ပုံကံမှုတွေနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်တော့မှာဖြစ်ပါတယ် FARC သဘုံဖွဲ့နဲ့ကိုလံဘီယာအစိုးရကြားလက်နက်ကင်ပြိပတ်ခါတွေကြောင့်ကိုလံဘီယာနိုင်ငံမှာလူအောင်နှစ်သိန်းခွဲကျော်သေဆုံးခဲ့ရပြီးတော့ငါးသန်းထက်မနည်းအိုးအိမ်မဲ့ခဲ့ရတာပါအခုသဘောတူညီချက်ကိုတော့အောက်တိုဘာလ2ရက်နေ့ကျင်းပမယ့်နိုင်ငံလုံးဆိုင်ရာလူမှုဆန္ဒအခွင့်အရေးမှာအတည်ပြုမှာဖြစ်ပါရယ်ရှင်။ Syria ပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံရေးအဖြေရှာဖို့မျှော်လင့်ချက်ဆက်ရှိနေဆဲဖြစ်ပေမဲ့ကုလသမဂ္ဂမှာ American နဲ့ Britain အထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်တွေဟာဒီလုပ်ငန်းစဉ်ကိုတိကျိုက်စေတယ်လို့ Russia ဆွေရကပြောပါရယ်။အကြမ်းဖက်သမားတွေဟာဒီအပြစ်ခက်ရဲစရေးကိုအသုံးချပြီးအင်အားပြန်လည်ဆူဆီးတာတိစောက်တာတွေလုပ်နေတယ်လို့ Russia သမ္မတ Vladimir Putin ရဲ့ပြောခွင့်ရ Dmitry Peskov ကဒီကနေ့ပြောပါရယ်ရှင်။ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ထဲကအငင်းပွားနေပြီးအထက်မှာတရုတ်စစ်လေယာဉ်တွေပြန့်တန်းခဲ့တာနဲ့ပတ်သက်လို့တော့ဂျပန်ဆူရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကဒိုင်ယိုယူလို့ခေါ်ပြီးသူတို့ပိုင်ဆိုင်ကြောင်းပြောထားတဲ့ဒီဂျပန်ဆူရထိန်းချုပ်ရာဆန်ကာကူကျွန်းစုရဲ့အရှေ့ဘက်မီယာကိုရေးလက်ချားမှာတရုတ်စစ်လေယာဉ်တွေမနေ့ကတနင်္ဂနွေနေ့မှာပြန့်တန်းခဲ့တာဖြစ်ပါရဲ့ရှင်။မြောက်ကိုရီးယားဆူရက်ကနျူကလ িয়ার ဆန်တက်မှုတွေတိုးမြင့်လောက်ဆောင်လာနေတဲ့အပေါ်ဒေသတွင်းပြည်ပခါပုံမှုကြီးထွားလာနိုင်တာနဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးရေချောင်းဆင်ရဆေးရည်လေ့ကျင့်မှုတွေဒီကနေ့ပြုလုပ်ခဲ့ကြပါရယ်ရှင်
။သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါရယ်ရှင်။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။ဆပိုင်းဆက်ရအသံဖန်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါရယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရယ်ရှင်။မနက်ခင်းထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24/40/49/50တို့ကနေဖမ်းယူနားဆင်နိုင်ကြပါရယ်ရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.